Welcome to the Voice of America in Burmese.
Mingla mene kimashe. Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဇွန်လ24ရက်တောက်ကြနေနေခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုမနက်တာချက်နဲ့အတူကြီးညာပေးမှာပါဗြိတိန်နိုင်ငံဥရောပတမကရက်ကနေခွဲထွက်မထွက်တမန်ဝင်ပြည်လုံးချက်ဆန္ဒခံယူပွဲကိုကြာတဲ့ပတင်းနေမှာပဲမဲပေးမှုတွေပြီးဆုံးသွားခဲ့ပါပြီထိုင်းနိုင်ငံကို3ရက်ကြာခီးရောက်နေတဲ့တော်ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာခီးစဉ်ပထမနေ့မှာပဲမြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားမှာပါမှန်ချင်
းကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလဲထိုင်းနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေအရေး NLD အစိုးရကဦးစားပေးဆောင်ရွက်နေကြောင်းပြောကြားသွားတာကိုကြားဖို့ရှိပါတယ
်နိုင်ငံသားများအားလုံးဟာဥပဒေပေါင်းတွေဒီနိုင်ငံရဲ့ဥပဒေပေါင်းတွေရရင်ရတတ်တဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလေကျမတို့တတ်နိုင်အောင်ကြိုးစားပြီးတော့အလုပ်ပေးပါမယ်
ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နောက်ဆုံးအခြေအနေကိုလည်းထုတ်လွှင့်ပေးမှာပါအဲ့ဒီနောက်မှာတော့မွန်လက်နက်ကိုင်အဖွဲ့ကသူတို့လက်နက်တွေကိုအနံဖို့တက်မတော်နဲ့ညှိနှိုင်းနေတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်ဒါအပြင်ပဲခူးတိုင်းမှာမွတ်စလင်တွေပိုင်တဲ့ဘာသာရေးအဆောက်အအုံချုပ်ဖျက်ဆီးခံရတဲ့သတင်းကိုလည်းကြားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်နူကပြောပြမှာပါရှင်
ဗြိတိန်နိုင်ငံဥရောပတမကရေကနေခွဲထွက်မထွက်တမန်ဝင်ပြည်လုံးချက်ဆန္ဒခံယူပွဲကိုကြက်တပရီနေမှာမဲပေးမှုတွေပြီးဆုံးသွားပါပြီ။လူဝင်မှုကြီးကြပ်ရေးအချုပ်အခြာအာဏာပိုင်ဆိုင်မှုလုံခြုံရေးနဲ့ဗြိတိန်နိုင်ငံရဲ့အနာဂတ်စီးပွားရေးဆိုင်ရာကဏ္ဍမျိုးစုံကိုရိုက်ခတ်မှုရှိနေတဲ့အဖြစ်ထွက်လာမယ်။ဒီဆန္ဒခံယူပွဲရဲ့ရလဒ်ကိုတော့တောက်ကြန်နဲ့စောစောမှသိရမှာပါ။ဗြိတိန်နိုင်ငံတောင်ပိုင်းမှာမိုးတီးထန်ပြီးရေကြီးရေလျှံမှုတွေကြောင့်လန်ဒန်မြို့တော်ကမြောက်ရထားလမ်းတချို့ပိတ်ပစ်ခဲ့ရတယ်လို့ယင်းအသွာလာတွေပါရှုပ်ထွေးပြီးညနေပိုင်းမဲယုံကိုသွားမဲ့သူတွေအတွက်အခက်ခဲတွေရှိနေပေမဲ့မဲယုံတွေကိုတော့ကျက်တပရင်းနေမှာငိုသတ်မှတ်ထားတဲ့အချိန်တိုင်းပဲပိတ်ခဲ့တာပါ။ရေကြီးမှုကြောင့်လန်ဒန်မှာရှိတဲ့မဲယုံအနည်းဆုံး2ခုလောက်ကိုနေရာရွှေ့ပြောင်းပေးခဲ့ရပါတယ်။တချို့ကတော့ငင်းချင်းအတွက်ရည်ရွယ်တည်ထောင်ခဲ့တဲ့EU ဥရောပတမကရဲကဆက်မနေမနေအရေးပါတဲ့ဆုံးဖြတ်ချက်အတွက်မိုးရေထဲမှာပဲတွားရောက်ပြီးမဲပေးခဲ့ကြတာပါမဲပေးသူတွေမဲယုံကိုတွားနေချိန်မှာကောက်ယူခဲ့တဲ့စစ်တမ်းတွေမှာတော့ခွဲထွက်ခြင်းသူတွေရောဆက်နေခြင်းသူတွေပါနှစ်ဖက်စလုံးအကျိန်နဲ့ဖြစ်နေပြီးတချို့နေရာတွေမှာတော့ဆက်နေခြင်းတဲ့သူတွေအသားစီးနည်းနည်းရနေတာကိုတွေ့ရပါတယ်စီးပွားရေးတုံ့တက်သူတွေကတော့ဗြိတိန်သား EU ကနေခွဲထွက်သွားမယ်ဆိုရင်စီဝါရေးဆိုင်ရာဆုတ်ရတဲ့အကျိုးဆက်တွေကိုရင်ဆိုင်ရဖို့ရှိတယ်လို့ခန့်မှန်းကြပြီးတချို့ကတော့ပေါင်စတာလင်ငွေတန်ဖိုးဟာ15ရာခိုင်နှုန်းလောက်ကျတော့နိုင်ခြေရှိတယ်လို့တွက်ပါတယ်။ကျန်တဲ့ပရင်းနေမဲခွဲနေခြင်းမှာတော့ဗြိတိရှ်ပေါင်ငွေဟာ6လအတွင်းမှာအမြင့်ဆုံးကိုတက်သွားခဲ့ပါတယ်။ရာသီဥတုဆုတ်ရနေတဲ့ဈာကပဲမဲလာပေးသူကအများပြားရှိခဲ့တာပါ။
အမေရိကန်ပြည်ထောင်စုမှာထောက်ထားမဲ့ပြောင်းရွှေ့နေထိုင်တဲ့တန်းနဲ့ချီတဲ့သူတွေကိုမောင်းထုတ်မဲ့ကိစ္စရွှေ့ဆိုင်ရေးသမ္မတအိုဘားမားရဲ့အစီအစဉ်ဟာပြည်ထောင်စုတရားရုံးချုပ်မှာဆုံးဖြတ်ချက်မချနိုင်တဲ့အတွက်ရှေ့မတိုးနိုင်ဖြစ်သွားခဲ့ပါတယ်။လူဝင်မှုပေါ်လစီပြောင်းလဲတွေကိုကွန်ဂရက်လွှတ်တော်ကအတည်ပြုဖို့ညှင်းဆန်ခဲ့ပြီးတဲ့နောက်အိုဘားမားရဲ့သမ္မတအုပ်ချုပ်ရေးအမိန့်နဲ့အကောင့်ထက်ဖော်ဖို့ကြိုးပမ်းမှုကိုအောက်ရုံးကပယ်ချထားတာနဲ့ပတ်သက်ပြီးတရားရုံးချုပ်မှာထောက်ခံမဲ့လေးမဲ၊ကန့်ကွက်မဲ့လေးမဲစီဖြစ်နေပါတယ်။အမေရိကန်ပြည်ထောင်စုအတွက်အပြည့်အဝတာဝန်ထမ်းဆောင်ဝင်မရပဲပုံရှုပ်ွက်ရှုပ်နေရသူတွေမှောင်ရိပ်ထဲကထွက်လာခွင့်မရရှိအောင်ဖြစ်စေတဲ့ဒီဆုံးဖြတ်ချက်ဟာစိတ်ပျက်စရာကောင်းတယ်လို့သမ္မတအိုဘားမားကဆိုပါတယ်။ဘယ်လိုပင်ဖြစ်စေဥပဒေအတိုင်းလိုက်နာနေထိုင်သူတွေကိုတော့အတင်းမောင်းထုတ်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒီနှစ်အစောပိုင်းကကွယ်လွန်သွားသူတရားရုံးချုပ်တရားသူကြီးအန်တိုနင်စကာလီယာနေရာမှာအစာထိုးခန့်အပ်ဖို့သူ့ရွေးချယ်တဲ့merit garland ကိုအထက်လွှတ်တော် republican တွေကလက်မခံတဲ့အတွက်လဲသမ္မတကထပ်မံရှုံချလိုက်ပါတယ်တရားရုံးချုပ်မှာတရားသူကြီး၉ဦးရှိရမှာဖြစ်ပေမဲ့အခုက၈ဦးတည်းသာရှိတဲ့အတွက်၄မဲစီနဲ့ဖြစ်သွားခဲ့တာဖြစ်ပါတယ
် american လွတ်လပ်ရေးနေ့အားလည်းပြီးလွှတ်တော်ပြန်ပြီးစချိန်မှာ ောက်လွတ်တော်မှာတနိုင်ကန်ဆောင်ခွင့်ထိန်းချုပ်တဲ့ဥပဒေအတွက်ပြန်ပြီးတိုက်ယူမယ်လို့ဒီမိုကရက်တစ်ပါတီဝင်အမတ်တွေကကတိပြုကြုံဝါခဲ့ကြပါတယ်။အောက်လွတ်တော်ဒီမိုကရက်တစ်ပါတီဝင်အမတ်တွေကကြွေးကြော်သံတွေကိုအော်ဟင်အောက်လွတ်တော် Republican ပါတီဝင်တွေကိုပန်ကြားခဲ့တာဖြစ်ပြီးသူတို့ရဲ့ကြက်သပရင်းနဲ့လွှတ်တော်အပြင်ဘက်က26နိုင်ကြာထိုင်တဲ့ဘက်ကိုတချင်းတွေတီဆွင်အဆုံးသတ်ခဲ့ကြပါတယ်။အရက်ဖက်လူခွင့်ရေးလှုပ်ရှားမှုမှာထင်ရှားတဲ့အောက်လွတ်တော်မှ John Lewis ဦးဆောင်တဲ့လွှတ်တော်အပြင်ဘက်မှာတကားလေကရစ်တွေဘောကဆန္ဒပြပွဲမှာသူတို့ကိုထောက်ခံသူတွေကကျေးဇူးတင်ကြောင်းဟစ်အော်ကြွေးကြော်ရင်ဝန်ရံခဲ့ကြတာပါဆန္ဒပြနေတဲ့လွှတ်တော်အမတ်တွေကလည်းအောက်လွှတ်တော်မှာအလုံးကိုကြော်ဖြတ်သွားမယ်ဆိုရဲလူခွင့်ရေးတချင်းကိုတည်ဆိုခဲ့ကြပါတယ်ဒါပေမဲ့ဒီတစ်ခါမှာတော့လာမယ့်လွှတ်တော်အကြိုအဖြစ်နဲ့ဥပဒေပြဋ္ဌာန်းနိုင်ရမယ်လို့ပါထည့်ပြီးတည်ဆိုခဲ့ကြတာဖြစ်ပါတယ်အောက်လွှတ်တော်ကဆွေးနွေးပွဲတွေကိုပြတာတဲ့ရုပ်တံတင်ဆက်မှုကိုအောက်လွှတ်တော်ကိုဥဆောင်တဲ့ Republican Party ဘက်ကပိတ်ပစ်ခဲ့တာမို့ Democratic Party ဝင်အမတ်တွေကသူတို့ရဲ့လူမှုကွန်ရက်တွေကနေဗီဒီယိုတွေနဲ့ပါဓာတ်ရိုက်ဖြန့်ဝေခဲ့ကြတာဖြစ်ပါတယ်
။ဂျာမနီနိုင်ငံ Frankfurt မြို့တောင်ပိုင်း85ကီလိုမီတာလောက်အကွာမှာရှိတဲ့ Viennheim မြို့အနောက်ပိုင်းမှာခြားတာပရင်းတွေကရုပ်ရှင်ရုံတရုံတဲ့လက်နက်ကင်ဆောင်ပြီးဝင်ရောက်လာတဲ့မျက်နှာဖုံးတက်လူတအူးကိုရဲတွေကအသေးပစ်ခတ်ဖမ်းဆီးနိုင်ခဲ့တယ်လို့ဂျာမန်အာဏာပိုင်တွေကပြောပါတယ်။လက်နက်ခဲရန်အမြောင်များတဲဆောင်လာတဲ့အဲ့ဒီလူဟာရုပ်ရှင်ရုံထဲမှာအကာအကွယ်ယူပြီးလူအမြောက်များကိုတစားကန်ဖြစ်ဖမ်းဆီးထားခဲ့ပါတယ်။ရဲတွေကသူ့ကိုပြစ်ခတ်ပြီးအသေးဖမ်းမိခဲ့တာဖြစ်ပါတယ်။တစားကန်တအူးမှထိခိုက်ဒဏ်ရာရတာမရှိဘူးလို့တာဝန်ရှိသူတအူးကပြောပါတယ်။ကျွန်တော်တို့ရထားတဲ့သတင်းအချက်လက်တွေအရကျူးလွန်သူဟာရုပ်ရှင်ရုံထဲမှာရွေလျားသွားလာနေပြီးစိတ်ရှုပ်ထွေးနေပုံနဲ့ရတယ်လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်။ကနအူးပိုင်းထွက်ပေါ်ခဲ့တဲ့သတင်းတွေထဲမှာတနက်အချက်ပေါင်းများစွာပြစ်ခတ်ခဲ့ပြီးလူဒါဇင်ပေါင်းများစွာလည်းဒဏ်ရာရသွားတယ်လို့ဆိုပါတယ်။ရဲရာရှိတွေဟာလက်နက်အပြည့်အစုံတပ်ဆင်ထားတဲ့အထူးတပ်ဖွဲ့တွေကိုအခင်းဖြစ်ပွားရာကိုဆစ်လွတ်ခဲ့တယ်လို့လည်းဆိုပါရယ်ကျူးလွန်သူဘယ်သူဘဝဖြစ်တဲ့ဆိုတာနဲ့ဘာကြောင့်အခုလိုလုပ်ရတယ်ဆိုတာမသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါရယ
် VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းတဲ့နေ့ကိုဆက်လက်ကြေညာနေပါတယ်ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်ဝချရဲ့ဖိတ်ကြားချက်အရထိုင်းနိုင်ငံကို3ရက်ကြာခီးသွားရောက်နေတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာခီးစဉ်ပထမနေ့ဖြစ်တဲ့ကျေတပ်ရင်းနေမှာပဲမြန်မာရွှေပြောင်းအလုတ္တမအများစုရှိနေတဲ့မဟာချန်မြို့ကိုသွားရောက်ခဲ့ပါတယ်။ရွှေပြောင်းအလုတ္တမများနဲ့တွေ့ဆုံရမှာမြန်မာနိုင်ငံသားအလုံးထိုင်းနိုင်ငံဥပဒေပေါင်းတွင်ရတဲ့ရထိုက်တဲ့အခွင့်အရေးတွေရဖို့ကြိုးစားပေးမှာဖြစ်ကြောင်းကြေညာပေးခဲ့တယ်လို့လောလောဆယ်မှာရွှေပြောင်းအလုတ္တမတွေအတွက်တည်တည်ခံလက်မှတ်ရဖို့အတွက်လုပ်နေပြီးနောက်မှာတော့နိုင်ငံကူးလက်မှတ်ထုတ်ပေးဖို့ပါအစီအစဉ်ရှိကြောင်းပြောကြားခဲ့တာပါ။ရွှေပြောင်းအလုတ္တမတွေဘက်ကလည်းလောကဒန်းတူရဖို့နဲ့တက်တေကန်အထောက်ထားရအောင်လုပ်အောင်မှာကြုံရတဲ့အခက်အခဲတွေကိုပြောကြားနိုင်ခဲ့တာပါဒီတွေ့ဆုံပွဲကိုထမ်းရောက်မြန်မာရွှေပြောင်းအလုတ္တမတပေါင်းကျော်လာရောက်ခဲ့ကြပေမဲ့900လောက်နဲ့ပဲတွေ့ဆုံနိုင်တာမို့ရွှေပြောင်းအလုတ္တမအများစုနဲ့တွေ့ဆုံစကားပြောခွင့်မရခဲ့တဲ့အပေါ်မှာဒေါန်ဆန်းစုကြည်ကစိတ်ပစ်ရတယ်လို့ပြောဆိုခဲ့ပါတယ်မြန်မာတန်ယုံကတာဝန်ရှိသူတွေကိုတော့ထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုတ္တမအများစုအလုတ်လုတ်ကိုင်းနေတဲ့ဆက်ယုံအလုတ်ယုံတွေစီကိုပုံမှန်တွားရောက်ကြည့်ရှုပြီးပြဿနာတွေကိုဖြေရှင်းပေးဖို့ပါပြောကြားခဲ့တာပါဒေါန်ဆန်းစုကြည်ကတောက်ကြံနေမှာထိုင်းတက်ကလေးကျောင်းသားတွေနဲ့တွေ့ဆုံမှုရှိသလိုထိုင်းဝန်ကြီးချုပ်ပရယုချန်အောင်ချန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဂျောင်းဆန်းစုကြည်ရဲ့ထိုင်းနိုင်ငံ3ရက်ကြာခီးစဉ်အတွင်းထိုင်းမြန်မာနယ်စပ်ကထိုင်းဒုက္ခသည်စခန်းကိုတွားရောက်ဖို့အတွက်မူလကစီစဉ်ထားပေမဲ့ရာသီဥတုအခြေအနေကြောင့်တွားပြန်မှာမဟုတ်ဘူးလို့ထိုင်းဆိုအတာဝန်ရှိသူတွေကပြောပါတယ်။ဒီခီးစဉ်အတွင်းမှာသတင်းတောက်တွေသတင်းရယူတာကိုလည်းထိုင်းဆိုအကအကြီးကျယ်ကန့်သက်ထားတာပါ။ထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်တဲ့အလုပ်လုပ်ကိုင်းနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားစုစုပေါင်း2000လောက်ရှိပြီးဒုက္ခသည်တွေနဲ့အထောက်ထားမဲ့မြန်မာအလုပ်သမားတွေကလည်းအများအပြားရှိနေတာပါ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထုကိုယ်စားလှယ် Miss ရန်ဟီလီဟာသူ့ရဲ့ဒုတိယနေ့ခီးစဉ်ဖြစ်တဲ့ကျက်တပရင်းနေ့မနက်ပိုင်းမှာစစ်တွေမျိုးမင်းကန်ရက်ွက်မှာရှိတဲ့ရခိုင်ဒုက္ခအသည်စခန်းကိုတွားရောက်ပြီးအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့အောင်မင်္ဂလာရက်ွက်ကိုပါတွားရောက်ခဲ့ပါတယ်
ကဘာဝရှိအသက်15နှစ်နဲ့64နှစ်ကြားလူပေါင်းတန်250ခန့်ဟာ2014ခုနှစ်အတွင်းအနည်းဆုံးမိုးရစေတစ်ကြိမ်သုံးဆွဲခဲ့တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစားသစ်တရက်ကဖော်ပြလိုက်ပါတယ်။ဒီပမာဏဟာပြင်သစ်ဂျာမနီအီတလီဗြိတိန်လေးနိုင်ငံပေါင်းလူကြီးဥယျာဉ်အားလုံးရဲ့900ခန့်နှုန်းနဲ့ညီမျှတယ်လို့ UNODC ခေါ်ကုလသမဂ္ဂမိုးရစေနဲ့ရာဇဝတ်မှုဆိုင်ရာရုံးရဲ့ကြာတာပတင်းလေးကထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစားတစောင်းမှာဖော်ပြထားတာဖြစ်ပါတယ်။မကြသေးခင်နှစ်တည်းအတွင်းမူရစေကြောင့်တည်ဆုံရသူအရေအတွက်ကြဆင်းလာတယ်ဆိုပေမဲ့2014ခုနှစ်အတွင်းတည်ဆုံခဲ့ရသူပေါင်း 28,000 ခန့်ရှိတယ်လို့ဆိုပါတယ်ဒီအရေအတွက်ဟာလက်မခံနိုင်လောက်အောင်များပြားနေပြီးကာကွယ်တားဆီးရေးကိုအလုံးအလောက်ပြုလုပ်နိုင်ရင်ဒီလောက်ထိများနိုင်စရာမရှိဘူးလို့ဆိုခဲ့ပါတယ်မူရစေအလွဲသုံးစားလုပ်သူတွေ6နှစ်အတွင်းမြင့်တက်လာပြီးအခုက29တန်းရှိနေတာကြောင့်မနစ်ကအစီရင်ခံစားထက်နှစ်တန်းပိုများလာတာလည်းဖြစ်ပါတယ်။မြောက်အမေရိကနဲ့ဥရောပအလဲပိုင်းတို့မှာပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းဟီရိုဝင်းသုံးဆွဲမှုနဲ့ဆေးလွန်ပြီးတော့တည်ဆုံတာတိတိတတ်တာမြင့်တက်ခဲ့တယ်လို့ဆိုပါတယ်
။အာဖဂန်ဒုက္ခသည်တွေဟာနိုင်ငံရေးအကြမ်းဖက်မှုဆန်အရင်းမြစ်တွေဖြစ်လာနေတယ်ဆိုတဲ့ပါကစ္စတန်ရဲ့ပြောကြားချက်ကိုကုလသမဂ္ဂကပယ်ချလိုက်ပြီးအင်ရှန်ဆူအနေနဲ့အိုးရင်ရွှေ့ပြောင်းနေရတဲ့ဒုက္ခသည်တွေကိုအာဖဂန်နိုင်ငံတဲကိုပြန်ပို့ပြီးဒီပြဿနာအတွက်အပြေရှားတဲ့ဆုံးဖြတ်ချက်ကိုအရင်စလိုမချဖို့အတွက်တိုက်တွန်းလိုက်ပါတယ်။ပါကစ္စတန်မှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်နီကအကြံပေးနေတယ်မှာအခုလိုပြောကြားလိုက်တာပါ။
အာရှတိုင်မှာရှိတဲ့တန်းကြွယ်တထေးတွေဟာမြောက်အမေရိကတိုင်နဲ့ဥရောပအပါအဝင်ကြံကမ္ဘာနိုင်ငံကတန်းကြွယ်တထေးတွေထက်ပိုပြီးတော့ချမ်းသာကြွယ်ဝကြတယ်လို့ကက်ချ်မီနီစီးပွားရေးအတိုင်ပင်ခံကုမ္ပဏီရဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။2015ခုနှစ်အတွင်းအာရှတန်းကြွယ်တထေးတို့ရဲ့ပိုင်ဆိုင်မှုဟာတန်ပေါင်း 18.4 တန်းရှိပြီး2006ခုနှစ်ကထက်နှစ်ဆတိုးလာတယ်လို့ဆိုပါတယ်။မြောက်အမေရိကတန်းကြွယ်တထေးတွေကတော့တန်ပေါင်း17တန်းကနေတန်ပေါင်း16တန်းခွဲအထိသာတိုးတက်ခဲ့တယ်လို့ဆိုပါတယ်။ဒါပြင်အာရှတိုက်ရဲ့တန်းကြွယ်တထေးအရေအတွက်ဟာတစ်နှစ်အတွင်း 6.4 ရာခိုင်နှုန်းတိုးပွားလာပြီးအများစုဟာဂျပန်နဲ့တရုတ်နိုင်ငံတို့ကဖြစ်ကြပါတယ
်
။တောက်ကြနေနေခင်တဲ့အစီအစဉ်ကိုဒေါက်ကွန်မြူနက်ဒေါက်ကင်မြူတက်နဲ့မန္နန္ဒာချန်နူကတင်ပြခဲ့တာပါရှင်။မကြာခင်မှာတော့ဒီအမေရိကန်ပြည်ထောင်စုမှာအပူတပြင်းဆွေးနွေးငင်းခုန်စရာဖြစ်နေတဲ့တနက်ကင်ဆောင်ခွင့်ထိမ့်ချုပ်ရေးဥပဒေကြမ်းနဲ့ပတ်သက်ပြီးတော့အမေရိကန်ရောက်မြန်မာတွေရဲ့သဘောထားတွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့ထိုင်းနိုင်ငံရောက်ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်နောက်ဆုံးအခြေအနေကိုပြောပြမှာပါ။ထိုင်းနိုင်ငံရောက်မြန်မာအလို့သမားအားလုံးရဲ့ရတင်ရထိုက်တဲ့အခွင့်အရေးတွေရရှိနိုင်အောင် NLD အစိုးရအနေနဲ့ဦးစားပေးဆောင်ရွက်နေကြောင်းသုံးရက်ကြာချစ်ကြည်ရေးခီးစဉ်ဖြင့်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။မနေ့ကြာသပတေးနေ့ကဗန်ကောက်မြို့တော်ကိုရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်ဟာဗန်ကောက်မြို့နားမှာရှိတဲ့မဟာချိုင်ဒေသကမြန်မာရွှေပြောင်းအလုပ်သမားတွေကိုအရင်ဆုံးတွားရောက်တွေ့ဆုံရမှာထိုင်းအာဏာပိုင်တွေစီစဉ်ထားတဲ့ငါးပစွန်ဈေးခန်းမှအဆောက်အုံမှာမြန်မာအလုပ်သမားရာခနန်းလောက်ကိုတွေ့ဆုံမေကွန်းပြောကြားခဲ့တာဖြစ်ပါတယ
်။နိုင်ငံသားများအားလုံးဟာဥပဒေပေါင်းတွင်ဒီနိုင်ငံရဲ့ဥပဒေပေါင်းတွင်ရသင်ရတတ်တဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလေကျမတို့တတ်နိုင်အောင်ဇုံကျစားပြီးတော့အလုပ်ပေးပါမယ်
ဒါအပြင်မြန်မာအလုပ်သမားတွေတရားဝင်အလုပ်လုပ်ကင်ခွင့်အတွက်အဓိကလိုအပ်ချက်ဖြစ်တဲ့နိုင်ငံကူးလက်မှတ်တွေကိုထုတ်ပေးနိုင်အောင်စီစဉ်နေကြောင်းဒေါအောင်ဆန်းစုကြည်ကတက်ရောက်လာတဲ့အလုပ်သမားတွေကိုအခုလိုရှင်းပြခဲ့ပါတယ
်။ကျမတို့ passport တွေဒီမှာထုတ်ပေးဖို့စီစဉ်မှာပါ။အခုလုံးဆောင်းဆရာဆောဆောပြောရတဲ့အတိုင်းပဲကျမတို့ကနေပြီးတော့ဘာမှဆောင်းဆရာတော့မရှိတဲ့လူတွေကို seal of ID ထုတ်ပေးဖို့စဉ်းစားပါတယ်။ဒါလို့လည်းကျမတို့ရဲ့တောင်းဆိုချက်အရာပါ။အရင်တော့ဆိုရင်ပြပါလိမ့်မယ်။ဟိုစာ temporary passport ပေါ့နော်အဲ့ဒါတွေကိုထုတ်ပေးနေကြပါတယ်ထုတ်ပေးနေပြီးတော့မှဒီကျမတို့နိုင်ငံကအရင်တုန်းကဝင်ကြီးဌာနကနေပြီးတော့ seal by ထုတ်ပေးဖို့ဒါလိုလားတယ်ဆိုတော့ဒီတိုင်းဆိုတာလက်တော်လက်ရောပေးတာဖြစ်ပါတယ်ဒါပေမဲ့ကျမတို့အနေနဲ့တော့ passport ထုတ်ပေးတာပို့ပြီးတော့ကျမတို့ရဲ့နိုင်ငံကနိုင်ငံသားရဲ့အတွက်အဆင်ပြေမယ်ဆိုပြီးတော့ကျမတို့ဒီလိုဆုံးဖြတ်ပြီးတော့ passport ပဲထုတ်ပေးကြပါတယ်ဒါပေမဲ့လေကျမတို့ကပဲအရင်တုန်းကကျမတို့နိုင်ငံအစိုးရနေပြီးတော့ CFI ထုတ်ပေးမှုကိစ္စကိုကမ်းမှပြီးတော့တောင်းဆိုခဲ့လို့ဒီဘက်ကအခွင့်ပြုခဲ့တာပါအဲ့တော့ကျမတို့ကနေပြီးတော့ passport ပဲထုတ်ပေးကြပါလေဆိုရင်ထုတ်ပေးခွင့်ပေးမှာပါတဲ့ဒါပေမဲ့အရင်တုန်းကကျမတို့ CFI တောင်းခဲ့လို့တောင်းခဲ့တဲ့အချိန်ဖြစ်မြောက်ရေးအတွက်လက်ရောပြီးတော့လုပ်ပေးတဲ့ကိစ္စတွေရှိခဲ့တော့ဒါပြန်ပြင်ဖို့ဆိုတော့အချိန်ယူရပါလိမ့်မယ်အခုတော့ချက်ချင်းလိုက်ရင်တော့ကျမတို့ CFI ထုတ်ပေးပါမယ်
ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့အတွက်မြန်မာအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေနဲ့အလုပ်ရှင်တွေဘက်ကစီစဉ်ရွေးချယ်ခဲ့တာဖြစ်ပြီးခန်းမာထဲမှာ ဒေါ်ဆန်းစုကြည်ကိုမေးခွန်းပြန်မေးဖို့အတွက်လဲကန့်သတ်မှုတွေရှိခဲ့ကြောင်းတွဲဆောင်ပွဲကိုတက်ရောက်ခွင့်ရခဲ့တဲ့မနှွေးနှွေးဦးက VOA ကိုပြောပါတယ်
။သူဒီလူတွေကြီးလိုက်တာနဲ့သူ့ကိုအလုသမားတွေကိုပဲရွေးချယ်ထားတဲ့လူတွေပဲဒီမှာတွဲခွဲရတယ်။ဂျန်တဲ့လူတွေရဲ့သူ့ကိုဘယ်လိုတွဲကျင်နေကြတယ်ဆိုတာသူအရန်ကိုစိတ်မကောင်းဖြစ်မိတယ်။ပြီးတော့နောက်တစ်ခါကျွန်မတို့တင်ပြเสียရှိတဲ့လူတွေထပြီးတင်ပြတဲ့အချိန်မှာနှစ်ယောက်ပဲပြောခွင့်ရပြီးတော့မိုက်ကိုသူတို့ဖျောက်လိုက်တယ်ရှာလို့မတွေ့တော့ဘူးအဲ့အချိန်မှာသူအရန်ကိုဒေါသထွက်သွားတယ်နောက်ထပ်တင်ပြတဲ့လူတွေကြတော့သူကအားမရတဲ့အတွက်ကြောင့်အောက်ကိုဆင်းလာပြီးတော့လုတ်သမားတွေကိုသူပြောပါတယ်ပြီးတော့အောက်မှာစောက်ကြိုနေတဲ့လုတ်သမားတွေစီမှာသူ့စီကိုတင်ပြเสียရတယ်အများကြီးရှိတယ်ဆိုတာသူသိတယ်ကျမတို့ဒီအပေါ်မှာပြောတာကြတော့သူ့ကိုရဲရဲဝဲဝဲတင်ပြလို့မရဘူးဆိုတာကိုလည်းသူသိတယ်တည်တဲ့အတွက်ကြောင့်အောက်ဆက်ဒေါ်အမေစုအနေနဲ့ပေါ့နော်အရန်ကိုစိတ်မကောင်းဖြစ်ပြီးတော့သူအောက်ကလူတွေဆင်းတွေ့မယ်အောက်ကလူတွေတွေ့ပြီးတော့အောက်ကလူတွေတင်ပြတော့သူနားထောင်မယ်ပြီးတော့အောက်ကလူတွေဒီအောက်ကလူသမားတွေပြောတာကိုသူကပြန်ပြီးတော့သားတို့သမီးတို့သူဘယ်လိုစီစဉ်ဆောင်ရွက်ပေးမယ်ဆိုတာသူပြောမယ်ဆိုပြီးတော့ပြောသွားပါတယ
်ညီမရွှေပြောင်းအလုသမားအရေးဥဆောင်နေသူတွေကလည်းဒေါ်ဆန်းစုကြည်အနေနဲ့ဒီကနေ့ထိုင်းဝင်ကြီးချုပ်ပရာရွတ်ချန်အိုချာနဲ့တွေ့ဆုံရမှာမြန်မာအလုသမားတွေဖိနှိပ်ခံရတဲ့အခြေအနေတွေကိုတင်ပြဆွေးနွေးပေးစီလို့ကြောင်းမြန်မာနိုင်ငံရွှေပြောင်းအလုသမားများကုညီဆောင်ရှောက်ရေးမဟာမိတ်ကကိုရဲမင်းကနေ VOA ကိုအခုလိုပြောပါရစေ
။ထိုင်းမှာကျွန်တော်တို့မြန်မာအလုသမားတွေလုပ်ငန်းဝင်ခွင့်ရေးအပြည့်ပြည့်ဝဝမရသေးပါဘူး။အခုချိန်ထိခက်ခဲနေတော့မယ်ဆိုတာကိုအမေစုအနေနဲ့မှန်မှန်ကန်ကန်သုံးသပ်ပြီးတော့ထိုင်းဝင်ကြီးချုပ်နဲ့တွေ့ရင်လိုအပ်တာတွေတင်ပြပေးပါလို့ကျွန်တော်ကတော့အဓိကမှာကျင်တယ်ခင်ဗျာ။ကျွန်တော်တို့တကယ်တွေ့ကျင်တဲ့အခက်အခဲတွေကိုရင်ဖွင့်ကျင်နေတယ်ကျွန်တော်တို့ထိုင်းရောက်မြန်မာလူ့သမားတွေအရင်ခက်ခဲနေတယ်တကယ်ဒုက္ခရောက်တဲ့လူတွေတကယ်ထောင်ကျပြီးတော့ပြန်လွတ်လာတဲ့လူတွေတကယ်ကိုတထင်းနိုင်ကျင့်တခံထားတဲ့လူတွေပြီးတော့အမှုလက်ရှိရင်ဆိုင်နေတဲ့လူတွေပြီးတော့ထိုင်းလူမျိုးတွေရဲ့မရင်းချင်းဆောင်ရွက်ခံတဲ့လူတွေကျွန်တော်ခေါ်လာတယ်ခင်ဗျအကုန်လုံးသူတို့တွေကိုကျွန်တော်တွေ့ခွင့်ပေးဖို့တယောက်မှကျွန်တော်သူတို့တွေကိုပွဲထုတ်ခွင့်ပေးတွေ့ခွင့်လုံးဝမရခဲ့ပါဘူ
းမနေ့ကဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းကိုနားထောင်ဖို့မြန်မာအလုံသမားထောင်ထဲချီလာရောက်ခဲ့ပေမဲ့ထိုင်းအာဏာပိုင်တွေကသူတို့ကိုခမရဲဝင်ခွင့်မပေးဘဲတားမြစ်ခဲ့တာကြောင့်နှစ်ဖက်ထိတ်တိုက်ပြဿနာတွေဖြစ်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဘက်ကလည်းအပြစ်မှာဆောင်ဆိုင်နေသူတွေကိုမိကွန်းပြောဖို့စီစဉ်ခဲ့ပေမဲ့ရာသီဥတုဆွေးဝါးမှုကြောင့်အစီအစဉ်ဖျက်သိမ်းခဲ့ရတဲ့အပေါ်မှာသူ့အနေနဲ့စိတ်ပြတ်မိကြောင်းဒေါ်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီကနေ့စနေနေ့မှာတော့ဒေါ်ဆန်းစုကြည်ဟာထိုင်းဝင်ကြီးချုပ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံသဘောတူညီမှုတွေကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့ထိုင်းတက္ကသိုလ်ကကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံပြီးဟောပြောဖို့ရှိပါတယ်။တနင်္ဂနွေနေ့မှာတော့ရက်ဘူရခရိုင်ကထန်ဟင်းရှိစစ်ပေးရှောင်ဒုက္ခသည်စခန်းကိုတွားရောက်ဖို့စီစဉ်ထားပေမဲ့ဒီစီစဉ်ကိုဖျက်သိမ်းထားပါတယ်ရှင်။ဗုဒ္ဓဘုနေနေနဲ့ခင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါရရှင်။အမေရိကန်ပြည်ထောင်စုမှာအခုလက်ရှိအပူတပြင်းဆွေးနွေးငင်းခုန်စရာဖြစ်နေတဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေလည်းရှိတယ်လို့ဒီထောက်ခံသူတွေလည်းရှိကြတဲ့အထက်မှာအမေရိကန်ရောက်မြန်မာတွေရဲ့မြန်မာတွေကြားမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အယူအဆတွေအမျိုးမျိုးရှိနေတာပါ။မကြသေးခင်ကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိန်တူချစ်သူတွေအများစုသွားရာ night club တစ်ခုမှာတနက်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ထိန်းချုပ်ရေးကိစ္စကတကြော့ပြန်ပေါ်ပေါက်လာခဲ့ပြီးအခုနောက်ဆုံးအောက်လွှတ်တော်မှာ Democratic အမတ်တွေကထိုင်းတပိတ်ဆင်နွှဲတဲ့အထိဖြစ်လာခဲ့ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်နနာချန်းကပြောပြမှာပါရှင်။
ဟုတ်ပါတယ်အစွန်ရောက်တနက်သမားတအုပ်ကြောင့်လူ49ဦးသေဆုံးပြီး53ယောက်ဒဏ်ရာရရရှိခဲ့ကြတဲ့အော်လန်ဒိုမြို့ကတနက်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းလူတွေအလွယ်တကူတနက်ဝယ်ယူလို့မရအောင်ထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးအစိုးပြုချက်၄ခုကိုအစိုးရကလွှတ်တော်ကိုတင်သွင်းခဲ့ပါတယ်ဒီအစိုးပြုချက်တွေထဲမှာအစွန်ရောက်တနက်သမားတွေဖြစ်တန်ရရှိသူတွေရဲ့လက်ထဲတနက်တွေရောက်မသွားအောင်ဟန်တားဖို့နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေမဖြစ်မနေလှုံ့ဆော်သွားဖို့တွေပါဝင်ပါတယ်ဥပဒေမူကြမ်းကိုတနင်္လာနေ့ကပဲအထက်လွှတ်တော်ကနေနိုင်ငံရဲ့ဖွဲ့စည်းပုံဥပဒေပါတနက်ရောင်းဝယ်သူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်ရရောက်တာကြောင့်ပယ်ချခဲ့ပါတယ်။ဒီနောက်မှာတော့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီအပါအဝင်အမတ်20လောက်ကဒီဥပဒေမူကြမ်းကိုလွတ်လပ်ရေးနေ့အားလက်ရဲ့မတိုင်ခင်မဲခွဲဆုံးဖြတ်ဖို့ဖိအားပေးတဲ့အနေနဲ့လွှတ်တော်ခန့်မှထဲမှာဗုဒ္ဓဟူးနေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အမေရိကန်ပြည်သူတွေကြားမှာလည်းတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေရှိတယ်လို့ကန့်ကွက်သူတွေလည်းရှိကြတာပါဒီအထက်မှာအမေရိကရောက်မြန်မာတွေလည်းပါဝင်ကြပါတယ်ထောက်ခံသူတွေရဲ့အမြင်ကတော့အလွယ်တကူတနက်ဝယ်ယူလို့မရရင်တနက်ကြောင့်သွေးထွက်တန်ယူတေဆုံးရမှုတွေလျော့သွားမယ်လို့ယုံကြည်ကြပါတယ်ကန့်ကွက်သူတွေဘက်ကတော့လူတိုင်းကိုယ်ကိုယ်ကိုကာကွယ်ဖို့အတွက်တနက်ကင်ဆောင်ခွင့်ရှိတယ်နဲ့လို့မြင်ပါတယ်ဒါနဲ့ပတ်သက်ပြီးမေရီလန်းပြည်နယ်နေကလေးဖခင်တဦးဖြစ်တဲ့ဦးစော်မိုးကျော်ကတော့
ဒီနိုင်ငံမှာကတနတ်တရာအလွယ်တကူဝယ်လို့ရတယ်ဆိုအဲ့ဒီခါကျတော့အခုဒီနိုင်ငံမှာဆိုရင်တနတ်ပြစ်မှုကြောင့်တည်ဆုံးရတဲ့လူတွေအများကြီးရှိတယ်အပြစ်မဲ့တဲ့လူတွေဥပမာကျောင်းတွေဝင်ဖြစ်တယ်ဆိုတာမျိုးတွေကတော်တော်ဆိုးတယ်ဆိုတော့ဒါကြောင့်မလို့ဒီလက်နဲ့ထိန်းချုပ်တဲ့ဥပဒေပြဌာန်းတာတွေကိုအိုဘားမားဆွဲလို့တော့ကျွန်တော်ကတော့ထောက်ခံတယ်ဒီနိုင်ငံမှာကတနတ်ဝယ်လို့ရတာကကိုကိုကိုကာဘဘအဆင့်ထက်ကိုကြော်တယ်ဆိုကြပါစို့ M16 ဝယ်ဝယ် AK47 လို့ကနချင်းမုံကြီးတနတ်တရားစားတိတဲ့ကြီးတဲ့တနတ်တွေ 0.5 အဝေးပြစ်ကြီးတွေနဲ့ပြစ်လို့ရတဲ့တနတ်ကြီးတွေတောင်ဝယ်လို့ရတယ်ဆိုတော့အဲ့ဒီကလောက်ထိဆိုတော့ military use ပေါ့စစ်သုံးလောက်ထိကိုဝယ်လို့ရတယ်အမှန်ကိုကိုကာဘဘဆိုမလို့ဘူးအဲ့တော့
ဒါပေမဲ့လည်းတနတ်ကိုအမျက်တနှိုးဝယ်ယူစုဆောင်သူမတ်မေကတော့
စမတ်ကဆိုလို့ရှိရင်တော့လောလောဝယ်ရတာပိုကြိုက်တာပေါ့ဟုတ်တယ်မလားဒီ ID card ပေးလိုက်ဒါ ID ပေးရင်တော့မှသူတို့က background check လုပ်ပြီးတာပေါ့အလုံးရှောက်တာပေါ့သိရမလား service hey who are you are on ဒီဟာ you are on ဒါပေမဲ့သူတို့ဥပဒေထုတ်လို့ရှိရင်တော့မတတ်နိုင်ဘူးပေါ့ကိုလိုချင်တော့ဒီသူတို့လိုချင်တဲ့ service ပေးပြီးဝယ်ရတော့မှာပေါ့ဒီမှာအမြင်ပြောရရင်လေတနက်ကဒီမှာသူတို့ legal ရောင်းနေတယ်ဟုတ်လားဒါပေမဲ့illegal နဲ့ဝင်လို့ရောမရဘူးလားတခြားနေရာတွေကနေတော့ဥမာမက္ကဆီကိုရိုလို့ဟုတ်တယ်မလား border line နေရာနဲ့အများကြီးဝင်လို့ရတာပဲအဲ့တော့မထူးခြားဘူးလို့ထင်တာပဲ
ကောလိပ်ကျောင်းသားလူငယ်တဦးဖြစ်တဲ့ကိုတန်းထိုက်စုကတော့အခုအစိုးရကလှုပ်ဆောင်နေတဲ့တနက်ကင်ဆောင်ဝင်ထိမ့်ချုပ်ရေးဟာထိရောက်မှုဘယ်လောက်ရှိမလဲဆိုတဲ့အပေါ်တန်တရားရှိသူပါ
ဝယ်လို့ရခြင်းမရခြင်းဆိုတာတစ်ပေါ့နော်ဒီရင်းနှုံးငယ်ရဲ့ဒါရှိခဲ့တဲ့ဒါမိမိတူဦးတယောက်စီရဲ့ဒီရပိုင်ခွင့်ဒါလွတ်လပ်မှုကိုထိပါရောက်တယ်လို့ကျွန်တော်ထင်ပါတယ်အဲ့လိုမျိုးထိန်းချုပ်မှုတွေပြုလုပ်လိုက်လို့ထွက်လာနိုင်မဲ့ဒီရလက်ပေါ့နော်ဒီကောင်းကျိုးရောလက်တွေမှာတကယ်ထိထိရောက်ဖြစ်လာနိုင်မှာမလားဆိုတာမျိုးပေါ့ကျွန်တော်အမြင်ပြောရလို့ရှင်တော့အခုဖြစ်ခဲ့တဲ့ကိစ္စတွေပေါ့နော်ဒီပြစ်ခတ်မှုတွေက gun control ရောနယ်လို့ဆိုတဲ့ဟာကိုပဲဒီ major issue အနေနဲ့ပြောလို့မရနိုင်ဘူးလို့ကျွန်တော်ထင်ပါတယ်ဒါသူတို့တွေကဒါ gun ကိုဝယ်ရလွယ်လို့ဒါကျူးလွန်ခဲ့ကြတဲ့ကိစ္စတွေမဟုတ်ပေါ့နော်သေချာသူတို့ဒါ season ပြီးတော့မှဒါသူတို့လုပ်ခဲ့ကြတဲ့ကိစ္စတွေပါတခြားဒီအမိမြေလုံးကျွေးရင်းပိုင်းဆိုင်ရာလက်ဟမှုတွေလည်း major issue နဲ့ပါမယ်လို့ထင်ပါတယ်အဲ့တော့ဒီ gun control measure သူတို့အခုပြောနေကြတယ်လွတ်တော်မှာ gun control measure ဒီဥပဒေပြုပြီးတော့မှပုံမထိန်းချုပ်မဲ့ရလက်ကဒီတကယ်လက်တွေမှာတကယ်တတိယရောက်တော့ဖြစ်လာနိုင်မှာမလားဆိုတော့တန်လျာရှိစေနိုင်မယ်လို့ကျွန်တော်ထင်ပါတယ်မြ
။ဒါကြောင့်လဲတနက်ကင်ဆောင်ဝင်ထိမ့်ချုပ်ရဲ့ဥပဒေမူကြမ်းလွှတ်တော်ကအတိပြုခဲ့မယ်ဆိုရင်ဝယ်ယူခွင့်နေနောက်ပိုင်းမှာကန့်သက်လာနိုင်တဲ့ဆိုတဲ့စိုးရိမ်ချက်တွေကြောင့်လက်နက်လာဝယ်သူတွေပိုတော့များလာတယ်လို့တနက်အယောင်းဆိုင်တိုင်ရှင်တွေကပြောဆိုကြပါတယ်ရှင်။
မနက်နာချမ်းပြပြသွားတာပါအခုတော့မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးနေဆက်မှာအခြေပြုလှုပ်ရှားတဲ့မွန်လက်နက်ကိုင်အဖွဲ့တစ်ခုကနေမြန်မာတပ်မတော်ထံမှလက်နက်အနှံမှုညှိနှိုင်းနေစေဖြစ်တဲ့နောက်ဆုံးအခြေအနေကို VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားတာကိုနားဆင်ရမှာပ
ါမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးနေဆက်မှာအခြေပြုလှုပ်ရှားနေတဲ့နာလှုပ်နဲ့နာလွန်ဥဆောင်တဲ့မွန်လက်နက်ကိုင်ဖွဲ့နဲ့မွန်ပြည်နယ်ရေးမြို့နယ်ခြေဆိုင်စကားခဆက်ကူဌာနချုပ်မှလက်နက်အနှံမှုကိစ္စရအတွက်ဒီကနေ့မှတွေ့ဆုံညှိနှိုင်းနေစေလို့မြန်မာတပ်မတော်ရာရှိဟောင်းလည်းဖြစ်ရေးတော်ဝင်သတင်းစင်အက်ဒီတာဦးအောင်နိုင်ဝင်းကအခုလိုပြောပါတယ
်အလွန်ဆောင်ဖွဲ့ပါဒီဒါခြေဆိုင်တို့စကားကစကူမှာဝင်မှုစီစဉ်နေပါလေဝင်မှုရှိတာသိကြပါတယ်ဒါပေမဲ့ဟိုလက်နဲ့အနံပွဲနေမလို့ရသေးပါဘူးဗျခန္ဓာတစ်ခုလုံးမှုရှိပါလေပထမဆုံး engagement ဂျုံညမှုတည်ဆောက်ပြီးတော့မှခီးတွဲဆက်ဆံပြီးတဲ့ချိန်မှာပထမဆုံးဒါ engagement လုပ်တဲ့ချက်နဲ့ဖြစ်နိုင်ပါလေဘိုးဘချားတော့လုံးဆောင်လို့ပဲကျွန်တော်တို့သိထားတယ်ချားတော့စကားစကူကတာဝန်ရှိပြီပါမှာပေါ့ဗျာ
ဒီကနေ့မနေ့မှာနာလှုပ်နဲ့နာလွန်ဥဆောင်တဲ့လက်နက်ကင်ဖွဲ့တွေကိုမြန်မာတပ်မတော်ကနေတွားရောက်ကြိုဆိုခဲ့ပြီးစကားခစကူဌာနချုပ်မှာတွေ့ဆုံနေတာလည်းဖြစ်ပါတယ်လက်နက်အနံပွဲခန်းနာကူတော့စွန်လ25ရက်နေ့မှာပြုတ်လုသွားပွဲရာရှိနေတယ်လို့နာလွန်းတပ်ဖွဲ့နဲ့နှိစက်သူတူကမွန်ပါရာနဲ့ခုလိုပြောပါတယ်
။ဒီနောက်ကလည်းတုံတောက်ပြန်လဲတာကမှမေဒီတောက်ကမြေတောက်လည်းဝစ်ပေးမှာအလီဒီဒီပါ
သူပြောသွားတာကတော့ဒီကနေ့မှာနှစ်ဖက်ဖွဲ့တွေကတွေ့ဆုံညှိနှိုင်းနေတာပေါ့လူရင်အားကတော့15ဦးလက်နက်ကတော့14လက်ပေါ့တပတ်ခါကြာရင်လက်နက်အနံပွဲလုပ်မယ်တမရဲ့အားကစားယုံထဲမှာပေါ့ဘာတွေသဘောတူညီကြတဲ့ဆိုတာကတော့တသက်ကွယ်မသိရသေးဘူးကျွန်တော်သိတဲ့လောက်တော့ဒီကလမတိုင်ခင်မှာနာလှုံတော့ဖွဲ့ကနေရေးတောင်ပိုင်းဒေသနဲ့ရေဖြူမြို့နယ်ဘက်မှာအကောက်ခွန်ကိစ္စတွေကိုတမတော်ကနေလွတ်လွတ်လပ်လပ်ကောက်ခံခွင့်ပြုထားတာတော့ရှိတယ်တခြားသဘောတူညီချက်တွေကတော့မသိရသေးဘူးလို့မွန်ပါရာနဲ့ပြောဆိုသွားတာပါဒီလက်နက်အနံဖို့ညှိနှိုင်းနေစဲချင်းတွေကိုသိရှိဖို့တပ်ဆိုင်ရာဒေသခံအာဏာပိုင်တွေကိုဆက်သွယ်ခဲ့ပေမဲ့လည်းဖြေကြားပေးတာမျိုးတော့မရှိခဲ့ပါဘူး။နာလှုပ်နဲ့နာလုံဥဆောင်တဲ့လက်နက်ကန်ဖွဲ့ဟာ2012ခုနှစ်ကမြန်မာစစ်တပ်မှလက်နက်ချခဲ့တဲ့နိုင်ပင်ရဲ့ညီကိုတွေဖြစ်ပြီးနိုင်ပင်လက်နက်ချစင်မှာမပါဝင်ခဲ့ပဲရေးတောင်ပိုင်းဒေသတွေမှာအခြေပြုလှုပ်ရှားနေတဲ့မွန်လက်နက်ကန်ဖွဲ့တစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့မေလတုန်းကရေးတောင်ပိုင်းနဲ့ရေပြူမြို့နယ်ဘက်မှာလှုပ်ရှားနေတဲ့နာမွန်ချန်းဥဆောင်တဲ့ဖွဲ့ဝင်18ဦးဟာလက်နက်ငယ်12လက်နဲ့ကန်ယူရန်တိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှူးဌာနမှာလက်နက်အနှံခဲ့ပါတယ်။ ये म्यूने ताऊ माइन दीजा ने ये भी म्यूने दीजा हाँ मोम्बी ते पार्टी का ने ताई यहाँ लोग शाम मुम्बई आते रहना पाएं अकूले ने अनंखे रे नालोइनो पे बावे तेरा तो लने का पर तुम पर तो मने पोपाऊ लावी तेरा तो तमिया मु प्यांबुसे मु लो या तेरी मचाखना सुधरो पोते ने बारे अकूलो लने का पर आलोनी बा लने छाला दे तो तेरा खान युआ तारे ने पेशा या मैं खून तो वो बोगा ने जो ला मेलो म्योलिन जाऊं तेरा खान निका सु बारे खम्या
ပဲခူးတိုင်းဝေါ်မြို့နယ်ကကျေးရွာတစ်ခုမှာမွတ်စလင်တွေပိုင်ဆိုင်တဲ့နေအိမ်နဲ့ဘာသာရေးအဆောက်အချို့အမည်မသိလူတချို့ကတိုက်ခိုက်ဖျက်ဆီးမှုတွေဖြစ်ပွားခဲ့ပါတယ်အခုချိန်မှာတော့အခြေအနေတွေတည်ငြိမ်နေပြီးမွတ်စလင်တွေအတွက်ပြည်သူရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးပေးထားတဲ့အကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကဆက်ပြီးပြောပြမှာပါရှင်
ဟုတ်ပါတယ်ပဲခူးတိုင်းဝေါ်မြို့နယ်ကတရဲသမိုင်းကျွရွာမှာဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာဝင်တွေနေထိုင်တဲ့အင်ဂျင်9000လောက်ရှိတယ်လို့သိရပါတယ်ဂျွန်လ23ရက်နေ့နေ့လယ်ကအမည်မသိသူအချို့ကအစ္စလာမ်ဘာသာဝင်အချို့ရဲ့နေအိမ်နေနဲ့ဘာသာရေးအဆောက်အဦးတစ်ခုကိုဝင်ရောက်ဖျက်ဆီးခဲ့တဲ့အတွက်ရွာသားအချို့တန်းရရသွားပါတယ် ဒီကိစ္စနဲ့ပတ်သက်လို့ဝေါ်မြို့နယ်ရဲစခန်းကိုဗီအိုအေကဆက်သွယ်မေးမြန်းရမှာတာဝန်ကျရဲတပ်ဖွဲ့ဝင်တအူးကတရဲသမိုင်းကျေးရွာမှာဒီလိုတိုက်ခိုက်ဖျက်ဆီးမှုဖြစ်သွားတာမှန်ကန်တဲ့အကြောင်းအတည်ပြုပြောကြားခဲ့ပြီးဝေါ်မြို့နယ်ရဲစခန်းကနေအခင်းဖြစ်ပွားရွာကျေးရွာကိုရဲအင်အားချို့ဆစ်လွတ်ပေးထားတဲ့အကြောင်းအခုလိုပြောပြပါဗျာ။အဲဖြစ်သွားတာဖြစ်သွားတယ်ခင်ဗျာ။တရဲသမိုင ဲ့ဆယ်ယောက်၁၂ယောက်တော့ကျွန်တော်တို့ကအင်အားထည့်ပေးလိုက်တယ်ဒီကနေဒီမှာကျန်တဲ့နေကျန်တဲ့နေရာတွေကတော့ပေါင်းပါပေါ့မြေကျိုးတို့အဲ့သူတို့တရဲသမီးမှလည်းလူတော့ရှိတော့အဲ့မှာအဲ့ရအဖွဲ့တွေနဲ့တော့ဘလို့တဲ့လုံငယ်ရေတော့ထပ်ယူပေးနေကြတယ
်ဒီဖြစ်ရနဲ့ပတ်သက်လို့တရဲသမီးကြီးရွာကိုသတင်းယူဖို့တွားရောက်နေတဲ့သတင်းတော့ကိုမျက်ကြော်သူကလည်းအခုလိုပြောပြခဲ့ပါတယ
်ဘလက်ကသတင်းကြားတော့ကျွန်တော်ဒီညတွင်ညင်းလေဒီဝေါ်ကိုရောက်လာတယ်ဝေါ်မှာရဲစခန်းရှိကိုရောက်တယ်အမဝင်းကြီးတို့တွေ့တယ်ဒီကိုတိုင်းဝင်းကြီးတို့တွေ့တယ်ပြီးတော့နယ်လုံးဝင်းကြီးတွေ့တယ်အဲနောက်ပြီးတော့ခေါင်းမာဒဏ်ရာရထားတဲ့သူသူကသူ့ကိုဘေးကသူ့မိသားစုဝင်တွေကအာမိသားစုဝင်တွေကတွဲခေါ်တာကိုရဲစခန်းထဲမှာတွေ့ရတယ်ခင်ဗျအာပြီးတော့အပြင်ဘက်မှာကျတော့အဲ့ဒီဒဏ်ရာရထားတဲ့သူရဲ့အာအကိုအာဒဏ်ရာရထားသူနာမည်ကအဒူအရှိအာဒီဒဏ်ရာရထားသူရဲ့အကိုကကျတော့အဒူရဖက်ပေါ့ပြီးတော့အဒူရဖက်အဲပြောပုံကတော့သူပြောတဲ့ပုံနဲ့အားလုံးအရအာကျွန်မတိရတူမရှိဘူးဒီကလေးဖြိုခံရတယ်အဲနောက်ပြီးတော့မူစလင်အဲဒီလူတွေအကုန်လုံးကိုဆက်စပ်နံပါတ်ဝင်တွေအားလုံးကိုရဲစခန်းထဲမှာအာလုံးလုံးစေစောင့်ရှောက်ထားတယ်ဒီဒီချစ်ချင်ချစ်ခဲ့တဲ့ရွာမှာပဲတရားသမီးရွာမှာပဲအဲစောင့်ရှောက်ထားတယ်လို့ပြောပါတယ်ခင်ဗျရဲဘက်ကလည်းတည်ဆုံးတဲ့သူမရှိဘူးလို့အတည်ပြုပါတယ
်ဘလို့အကြောင်းကြောင့်စဖြစ်တာလဲသိရလားခင်ဗျအ
ဲစဖြစ်တဲ့အကြောင်းတော့အခုထိမသိရသေးဘူးခင်ဗျသူတို့ဘက်ကပြောတဲ့တရင်ကောလာဟာလာတွေတော့အများကြီးရှိတယ်ဒါပေမဲ့ရဲစခန်းကအိုက်ကိစ္စကိုတော့အတိမပြုခင်ဗျာပဲပြောတာဆက်ဖြစ်နေတော့ဒီရရှိအကူပြောပြတာကတော့အဲ့ဒီသူ့ညီကအဲ့ဒီမှာဒီဒီအိတ်ဟောက်တူစီဆိုင်ရောင်းတယ်အိတ်ဟောက်တူစီဆိုင်ရောင်းတဲ့ဟာကိုဒီအဲ့နေမှာသူအလုပ်လုပ်နေတော့မှပဲအတင်းကဒီလူတွေကနေပြီးတော့ဘာသာရေးဆောင်အောင်ဆောက်မယ်ဆိုပြီးတော့အဲ့လိုမျိုးဆွဆဲပြီးတော့အဲ့လိုဆောက်ပြီးတော့ရန်ချစ်ကြတယ်လို့ပြောတယ်ခင်ဗျာသူ့အကူပြောတဲ့ပုံစံရပါတကယ်အတိအကျတော့ကျွန်တော်အခုရွာကိုသွားနေတယ်ခင်ဗျာအဲ့အဲ့ဒီမှာပဲပြညာနိုင်မယ်ထင်တယ်ခင်ဗျာ
ဒါပြီးဖြတ်စည်းတဲ့သူတွေပေါ့နော်ကျူးလွန်တဲ့သူတွေရောဘယ်လိုလူတွေလဲဆိုတာသိရပြီလားခင်ဗျအ
ဲကျူးလွန်တဲ့သူတွေကတော့အခုအချိန်ထိရဲဘက်ကဟိုအေးအေးယူတာမတွေ့ရသေးဘူးသူတို့အေးအေးယူထားတာမရှိသေးဘူးလို့ပြောတယ်ကျူးလွန်တဲ့သူတွေအကုန်လုံးကတော့ရွာသားတွေပဲရွာသားတွေဖြစ်တာတော့သူတို့ပြောတယ်ဒါပေမဲ့ဘယ်သူတွေဝါနံပါတ်တွေနောက်ပြီးဘယ်နှစ်ယောက်ရှိရဆိုတော့သူတို့ဘက်ကမပြောဘူးခင်ဗျ
နောက်ပျက်စီးတဲ့အချိန်ကြီးရောတော်တော်ပြင်းထန်လားခင်ဗျ
အာမု슬င်အိမ်အချို့လို့ပြောရတယ်ခင်ဗျာမု슬င်အိမ်အရေးအတွက်မသိရပါဘူးအာဗလီတလုံးလို့သိရတယ်အိမ်အရေးအတွက်မသိရအောင်ခင်ဗျာတွားရတာကြီးကတော်တော်ခက်ခဲတယ်ခင်ဗျာကျွန်တော်ဒီဝေါ်ကနေပြီးတော့ကျွန်တော်တက်အာမိုင်ကျွန်တော်15မိုင်လောက်ကျွန်တော်ရောက်နေပြီဒီကနေပြီးတော့အဲသူကလှိနေတော့ခပ်ပြီးတော့အောင်ပါခင်ဗျာလှိနေတော့တနားကြီးခွဲလို့ဒီစတောင်းမြက်တိုင်းဆန်တက်ပြီးကမှအဲ့ဒီရွာကိုရောက်မှာရွာတော်တော်ခေါင်းတယ်ခင်ဗျာ
အခုချိန်မှာတော့အခင်းဖြစ်ပွားရာကြေးရွာကိုရဲတပ်ဖွဲ့ဝင်အင်အား30ကျော်ဆစ်လွတ်ထားပြီးစောင့်ရှောက်မှုပေးထားတယ်လို့သိရပါဗျ။အခုချိန်ဟာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီမြန်မာနိုင်ငံကိုရောက်ရှိနေပြီးရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုနေတဲ့အချိန်လည်းဖြစ်ပါတယ
်။ကိုရဲကောင်ပြပြသွားတာပါရှင်။မကြခင်တင်ဆက်မဲ့ကျမ်းမာရေးကဏ္ဍမှာတော့မိုးကြိုးပစ်ခံရသူတွေကိုဘယ်လိုရှေးဥတုနာပြုစုမလဲမိုးကြိုးပစ်မခံရအောင်ဘယ်လိုကာကွယ်နိုင်တယ်လဲဆိုတာတွေကိုတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မ မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာနနက်ခင်းအင်္ဂလိပ်စာအစီအစဉ်နဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ကဘာတောင်းကျွန်တော်ဒီလောက်ကတစ်စက္ကန့်မှာအကျင့်တရားမှုရုပ်တဲ့တော်တင်နေတဲ့မှာမူကျတဲ့လူလူတောင်ဟောဖေးတယ်လို့ပြောရဲ။ပမာဒီမှာတော့ဘလောက်သေးရဆိုတာမတမ်းမရှိပြီပဲလဲ။စီသွားတာတွေရှိတယ်။နောက်မသေးဘဲနဲ့ကျွန်တော်ပြန်ပြီးတော့ဆေးပွရတာရှိတယ်
။ဟုတ်ကဲ့ဆရာ
။ဘလို့ဒါကတော့မူကျပြစ်ခံရသူတွေကိုဘလို့ပြုစုနိုင်တယ်လဲဆိုတဲ့အကြောင်းပြောပြမယ်။ကျမ်းမာရေးကဏ္ဍမှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
the last straw
ဖြစ်ပါတယ်။စာလုံးပေါင်းက the the last the last ကနောက်ဆုံး straw straw ကကောက်ရုပ်ဆိုတော့စကွိုက်ဟွန်းရဲ့ဓာတ်ရိုက်ဒီပေကတော့နောက်ဆုံးကောက်ရုပ်အမြင်ပေါ့။ဒီအသုံးဆင်းသက်လာတာကတော့
the straw that broke the camel's back
ဆိုတဲ့ဆိုရစကားကလို့ဆိုပါတယ်။ဒီဆိုရမှာ CAMEL camel ဆိုတဲ့အရှိလေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်။တကယ်ဆိုကောက်ရိုးအစည်းတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပြီမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခံရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာတွေတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆိုလိုပါတယ်။ဒါကြောင့် the last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူဦးကိုပောက်ကွဲစီတာရံဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုန်စီတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Ruby ရဲ့ဥမာကတော့
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတစ်ကြီးဝယ်စီတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အတိအပြေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူဦးကိုပောက်ကွဲစေတာရံဖြစ်စေတာဒေါသထွက်စေတာမိပြက်စေတာစိတ်ကုန်စေတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
The last straw
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဆက်လက်ပြီးတော့တောက်ကြနေနေနဲ့ခင်အပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ခင်မှာစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတဲ့အကြောင်းအရာကိုမိတ်ဆက်ပေးပါရစေရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဇွန်လ23ရက်နေ့ကနေ25ရက်နေ့ထိထိုင်းနိုင်ငံခီးစဉ်တွင်ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့တိမ်ပေါင်းများစွာသောမြန်မာနိုင်ငံသားတွေကိစ္စအပါအဝင်ဘယ်လိုကိစ္စရပ်တွေများအောင်မြင်ပြီးမြောက်ဖွယ်ရှိတယ်လို့ကျွန်တော်တို့သောတာရှင်တွေမျှော်လင့်ကြပါတယ်လေဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်တဲ့မျှော်လင့်ချက်တွေပေါ့အခုလာမယ့်စနေညတိုင်းရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါက်တာရှင်တို့အားလုံးကိုဖိတ်ခေါ်ပါတယ်။
ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့သောရရှင်ကြီးရဲ့အမြင်သဘောထားတွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်မှုအချိန်ရောက်ပါပြီ။ဒီတစ်ပတ်မှာတော့မိုးကြိုးပစ်ခံရသူတွေမှာဘလို့ဒဏ်ရာတွေရနိုင်ပြီးတော့သူတို့ကိုဘလို့ရှေးဥတုနာပြုစုနိုင်တယ်လဲ။မိုးကြိုးပစ်မခံရအောင်ဘလို့ကာကွယ်မှုတွေလုပ်နိုင်တယ်လဲဆိုတာကိုမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာအခုလိုကျွန်တော်တို့ဒီမိုးရာသီရောက်လာပြီဆိုတဲ့အခါကျတော့မိုးကြိုးဖြစ်တဲ့အကြောင်းလူတွေပြောလာကြစိုးရင်လာကြတာပါဆရာနော်အဲ့ဒီခါကျတော့မြန်မာပြည်မှာဆရာကြီးမိုးကြိုးဖြစ်တာခံရတဲ့အနေအထားဘယ်လောက်ထိရှိလဲဆရာကြီ
းအခုကျွန်တော်တို့အရင်နှစ်တည်းပေါ့နော်မိုးတွင်ပဲဖြစ်ဖြစ်ပေါ့နော်အခုကကျွန်တော်တို့ပြောတဲ့တော်မီလောင်တဲ့အချိန်ပေါ့မိုးကြိုးဖြစ်တာကြီးကြားနေရတယ်ပေသွားတာလည်းကျွန်တော်တို့သိကြပေါ့နော်တော်တွေမှာဒါလို့မြို့တွေမှာအနည်းတစ်နေရာပဲကျွန်တော်ကြာရန်ကုန်တိုင်းဝန်ကြီးရှုံးနေတာခါပေါ်မှာဟိုးယူလှမ်းပြီးမိုးကြိုးပစ်တာကြောင့်မိလောင်လာရရှိတာအဲ့တော့မိုးကြိုးပစ်တာကဘာမှမပါလဲဟိုဟိုးရခင်နေရပေါ့ဖျားဆူမိုးကြိုးပစ်ဆိုကျွန်တော်ကြိမ်တွေ့တာရောက်ရှိတာပဲအဲ့တော့ဘာမှပြီမှာလဲတော်တော်ဖြစ်နေတယ်ကဘာတောင်းလိုက်ကျွန်တော်ဒီလောက်ကတစ်ဆက်ကံမှာတဲ့အကြိမ်တရာမိုးကြိုးပစ်တယ်နောက်တနေ့တနေ့မှာမိုးကြိုးပစ်လို့လူတစ်ထောင်ဟောက်ပြေးတယ်လို့ပြောတယ်ဘာမှပြီမှာတော့ဘလောက်ပြေးတယ်ဆိုတာမတမ်းမရှိပြီပဲလဲပြေးသွားတာတွေရှိတယ်နောက်မပြေးဘဲနဲ့ကျွန်တော်ပြန်ပြီးတော့ဆေးပူတာတွေရှိတ
ယ်ဟုတ်ကဲ့ဆရာဘလို့ကြောက်အခုလိုဒီမိုးကြိုးပြက်တာဖြစ်ရပြီးတော့ဘလို့မျိုးလူရဲ့ဒီအသက်အနည်းကိုထိခိုက်ရလဲဆရာကြီ
းတကယ်တော့ဒီကောင်းကင်အချင်းချင်းတိမ်တိုက်ချင်းချင်းလမ်းပြီးလက်စကူးတာပါဗျာဘယ်နဲ့တိမ်တိုက်ကြီးကြအရန်ကိုမိုင်းတောင်းနဲ့ချီပြီးတော့ရှိတယ်အဲ့ဒီပုံမှာရေစီးချောင်းနေရာလက်ရှိတဲ့ခါကျတော့ရေငွေ့တွေချင်းချင်းပုတ်တက်ပြီးတော့လက်စက်အဖိုးတွေလက်စက်အမတွေဖြစ်လာတာပေါ့အဲ့တော့တိုင်ရက်အပေါ်မှာလက်စက်အဖိုးတွေရှိတယ်အောက်မှာကျွန်တော်လျက်စစ်အမတွေရှိတယ်ဆိုရင်လှမ်းပြီးလျက်စစ်ကူတာပေါ့ပိုတက်ရှင်ခြားထားခြင်းတဲ့ခါကျတော့ပောက်ကွေးပြီးတော့မြည်ရှိတယ်နဲ့အဲ့ဒါကိုကျွန်တော်မိုးချုံနေလို့ပြောတာပေါ့နော်ကျွန်တော်တခါကျလျက်စစ်လက်ပြီးတော့မိုးချုံတာမကြားလိုက်ရတာမိုင်20ရက်ပို့ပြီးကွာဝေးနေလို့ကျွန်တော်မကြားတာပေါ့နော်အဲ့တော့ကျွန်တော်တို့အခုတော်များအုံးတိုင်းအခြေကြီးကြားတယ်ဆိုတော့ကျွန်တော်ကတော့နီးနေပြီပေါ့နောက်တစ်ခါလျက်စစ်လက်ပြီးချက်ချင်းကျွန်တော်တို့ဒီ5စက္ကန့်တွင်အတန်ကြားလိုက်ရတယ်ဆိုလို့ရှိရင်လည်းဒါကိုလည်းတမိုင်လောက်နီးနေပြီပေါ့နော်အထူးသဖြင့်တော့ကျွန်တော်ထီထီမားမားယက်နေတဲ့နေရာတွေပေါ့ဥပမာကျွန်တော်ကျွန်းပင်တို့နောက်ကပထင်းဦးပင်တို့အမြင့်ကြီးတွေပေါ့နော်နောက်အုံးပင်တို့အဲ့ဒါတွေဆိုလှမ်းပြီးတော့ယက်စစ်ဖြစ်တာပေါ့အဲ့တော့ကွင်းလေထဲမှာဘာမှမရှိဘူးကိုတယောက်တည်းရှိနေတယ်မတက်ယက်နေတယ်ဆိုရင်လည်းသူ့ကိုလှမ်းပြနေတာပဲရေပင်ထဲမှာခြေလေးလုံနေတယ်အဲ့ဒါကွာအလုံးတက်ရောက်တဲ့နေရာမှာကိုခေါင်းလေးကထောင်နေလို့ဖြစ်တာပေါ့ဒါအဲ့ဒါလည်းမိုးရိုးလှမ်းပြနေတာပါတူတူတည်းဒါကြောင့်ကျွန်တော်မိုးရိုးပြတဲ့အချိန်မှလူကဝက်လိုက်ပါဆိုတာမျိုးပြောကြတာပေါ့နော်အဲ့တော့ဒီမိုးကြိုးပြတဲ့တဘာဝကလျှက်စီးချောင်းတွေစီးတာဖြစ်တယ်နေနေလျှက်စီးဝင်လာနိုင်တယ်ဘာလျှက်စီးအိမ်မှာရှိတဲ့တယ်လီဖုန်းတိုင်းတွေအဲအိမ်မှာရှိတဲ့ကျွန်တော်တို့ရေဒီယိုဖွင့်ထားတဲ့ဆိုကုန်စီးဝင်လာနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီမိုးကြိုးပြစ်လိုက်ပြီဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်မှာဘယ်လိုပျက်စီးသွားလဲဆရာ
ကတလိုက်တန်လည်းမတူဘူးပေါ့ကျွန်တော်ကဒါကလျှက်စီးဟိုစီးချောင်းဆိုပေမဲ့လည်းမိုးကြိုးဆိုတာအင်းနဲ့အားနဲ့ခုနကတော်တော်အပူဓာတ်နဲ့ပါလာပေါ့နော်သူ့ရဲ့ခုနကအပူချိန်ရတယ်ကျွန်တော်နေမင်းရဲ့အပူချိန်ထဲမှာလောင်ညက်ပြီးတော့အများတယ်ပေါ့နော်အဲ့တော့ဒီဟာမျိုးမဲ့ကိုခန္ဓာရဲ့ဝင်သွားတာစက္ကန့်တန်ပေါင်းမှာတစ်ပိုင်းလောက်ပဲကျွန်တော်ဝင်သွားတာဒုတိယဖြစ်သွားနိုင်တာကကျွန်တော်မိုးကြိုးထိရဲ့ချိန်မှန်တဲ့တန်ရာနောက်တစ်ခါမိုးကြိုးစက်ကွင်းထဲမှာဝင်တဲ့တန်ရာပေါ့နော်နောက်တစ်ခါတော့ဝစ်ထားတဲ့ဝစ်စားတဲ့လက်ကောက်တွေဆွဲကြိုးတွေပေါ့နော်တတ်တူပစ္စည်းတွေပေါ့အဲ့ဒီကနေကိုလောင်တဲ့တန်ရာအဲ့လိုမျိုးရှိတတ်တယ်အဲ့တော့မိုးကြိုးကန်ခွန်လာတဲ့ဝင်လာပြီဆိုလို့ရှိရင်ကျွန်တော်ယုတ်တဲ့ပုံကိုတန်းပြီးတော့ပေါ့လေကျွန်တော်လျှက်စက်ကအရင်ဆုံးပါဖြစ်လဲဆိုလို့ရှိရင်လူကြီးကမျက်စိတွေအဲကိုတကောလုံးကနော်ပြာနှမ်းသွားတာပေါ့နော်ခြေောက်ကြီးပြီးဆက်ပြာနှမ်းနေတယ်ဒါပေမဲ့နာရီနေနေကြာနေတာကတော့ပျောက်သွားတတ်တယ်ရှိတော့အာယုံရောကြီးပျက်စီးပြီးတော့ကြွသားတွေကျော့သွားတာတွေလိခတ်တာတွေကျန်နိုင်တယ်ကြွသားတွေအလိုမဲ့ဆွဲတင်းတဲ့အတွက်ကြောင့်တကောလုံးရက်ဆင်သွားတဲ့အဲ့ဒီအတွက်ကြောင့်ဦးကောင်းတွေမှာအတွင်းကြီးတဲ့ဒဏ်ရာတွေဘာပိုက်ထဲမှာအတွင်းကြီးတဲ့ဒဏ်ရာတွေအယိုးကျတဲ့ဒဏ်ရာတွေဖြစ်တယ်အဲ့တော့မိုးကြိုးချိန်မှန်တဲ့လူအဝေးကြောကြောကနားစီတွေပေါက်သွားတော့နားကန်းသွားတယ်မျက်စိခွေတယ်လီခက်တာတွေတော့မှတ်ညာရောနေတာတွေကြာလို့ရှိရင်အဲ့လိုဖြစ်တယ်ပေါ့နော်လူတိုင်းမိုးကြိုးပြတဲ့တိုင်းသိတာမဟုတ်ဘူးမိုးကြိုးပြတဲ့လူတရားမှာ
ဆယ်ယောက်ပဲသေးနေတယ်။ဂျန်နဲ့90ယောက်ကကျွန်တော်တို့ရဲ့လက္ခဏာတွေရတာပေါ့
။ဟုတ်ကဲ့ဆရာ။အခုလိုဒီမိုးချိုးပြတဲ့တန်ခံရပြီဆိုတော့ဆရာရဲ့ရှိဥသူနာပြည်စုံပိုင်းဘာတွေလုပ်ပေးနေလဲဆရာကြီးဒီကုသမှုပိုင်းရပါတော့
ဆိုအရင်တော့လက်စစ်တက်တုန်းကတော့တက်လိုက်နေတယ်ဆိုလို့ရှိရင်တော့ကျွန်တော်အရင်ဆုံးသူ့တက်ကျိုးရင်းနဲ့ပါဝါမဝင်အောင်ကျွန်တော်အရင်ဆုံးသွားပြီးပိတ်ရတယ်မိုးအဲ့လိုကကမိုးကျိုးထိပ်ပြီးသားလို့သွားကင်ရင်တော့တက်မလိုက်ဘူးအဲ့တော့တက်ခဏလေးကစက္ကန့်ပိုင်းတန်းပေါ်မှာတပုံလောက်ပဲကိုခဏလေးဝင်သွားတယ်ကြောင်သူပုတ်ထွက်သွားပြီးဆိုလို့ရှိရင်လဲနေပြီဆိုလို့ရှိရင်သူအသက်ရှင်နေတယ်သူ့သွားကင်ကိုတက်လိုက်ဆရာအကြောင်းမရှိဘူးအဲ့ဒီတော့ကျွန်တော်ဒီလူကိုကျွန်တော်ကပြုစုလို့ရတယ်လူတပင်းကျွန်တော်ကဒီအသက်ကပြုစုနေပေါ့နော်ဒီ CPR လို့ခေါ်တာပေါ့နော်အဲလူကိုဖိပြီးတော့အသက်ရှူတည်တာတွေအဓိကတော့ဒီလူကအသက်ရှူနေသလားကျွန်တော် breathing ပေါ့နော်ကျွန်တော်အရင်စမ်းသပ်ရမယ်နောက် airway ပေါ့နော်လေရောင်းထဲမှာပိတ်ဆို့နေသလားပေါ့နော်အဲနောက်တော့မှကျွန်တော် twin လက်ပတ်မှုရှိသလားကျွန်တော်စမ်းသပ်မှာပေါ့ twin ရလက်ကောက်ဝယ်မှာတိုးသေးလားရှိကောက်မှာတိုးသေးလားဒီလိုအလို့ရှင်နလုံးဆက်ရိုက်ကြမှုတွေပါရအစားပေါ့အသက်ရှူတာတွေသွေးလက်ပါတာတွေအထောက်အကူတွေပေးရမှာပေါ့အောက်ဆီဂျင်တွေပေးလို့ရတယ်ပြီးပြီးတော့နှလုံးသွေးထိန်းတာတွေ IV အကျောသွင်းတာတွေကြတော့သိပြီးတော့မလိုဘူးလို့ကျွန်တော်တို့သိရတယ်အထူးကအုံနောက်ထဲမှာတန်ရနှလုံးတန်ရတွေဦးစားပြီးရှာဖို့မှာဒါတွေဖြစ်သွားပြီလားချက်ချင်းမဲ့သူ့ကို ECG ကြိုက်တယ်သွေးထဲမှာရှိတဲ့ enzyme တွေစစ်တယ်အဲ့လိုကျွန်တော်သူ့အရေးကြီးတာတော့ကိုကအရေးပေါ်ပြုစုပြီးသူ့ဆေးရုံခေါ်သွားပြီးတော့ဒါတွေကိုကျွန်တော်ရှာဖွေရမှာပေါ့နော်အဲ့ပုံကျွန်တော်ဆက်ပြီးတော့ပြုစုပါတယ်တကယ်လို့ဒီလူဟာရှင်းတယ်ပြီးတော့ကောင်းနေတယ်ဆိုရင်သတိမိတာတွေအိတ်မပြောတာတွေဒါကြကြိုက်ခဲပြီးမူးရတာတွေကနောက်ပိုင်းမှာအာယုံကျိုးနဲ့ပတ်သက်တာတွေခံစားလာရတာပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်တဲ့အတွက်ပေါ့နော်မိုးကြိုးအပြစ်မခံရအောင်စသစီးတွေကကောက်ွယ်နေလားဆရာ
မှန်ပါတယ်အဲ့ဒါကတကယ်တမ်းကကျွန်တော်တို့ဒီပျက်စီးလက်နေအချိန်မှာအိမ်ကိုအပြင်ကိုမထွက်နေပေါ့နော်ဒါပျက်စီးလက်ပြီဆိုတော့ကမိုးကြိုးပြင်းပြီဆိုတော့ကျွန်တော်သိတယ်လေအဲ့တော့အိမ်ထဲမှာနေတော့အကောင်းဆုံးပဲပြီးတော့အိမ်ထဲမှာနေရင်တော့လက်စင်ပြီးပုံတွေစသီးစလုံးတွေတက်တူတွေတော့ကယ်လီဖုန်းတွေနဲ့ဝေးနေရမယ်တဲ့အဲ့ဒီနေရာတွေမှာရှင်းရှင်းကျွန်တော်တယ်လီဖုန်းလိုင်းတွေကိုလက်စစ်ပြီးဝင်လာနိုင်တယ်။ပြီးတော့ရေချိုးနေမယ်ရေစိမ့်နေမယ်ဆိုရင်အဲ့ဒီကရှင်းရှင်းထွက်ရမယ်။ဒီယူကန်နေရတယ်။တော့တချို့အိမ်တွေမှာဆိုရှင်ဟိုမိုးချိုးလွှဲတိုင်းတွေပေါ့ကျွန်တော်တက်ထားတယ်။အတောက်ကြီးတွေမှာကြောင်းတွေမှာမိုးချိုးလွှဲနေမှာတကယ်မိုးချိုးပြစ်တဲ့အချိန်မှာကိုကကားစီးနေတဲ့မိုးချိုးတွေဆိုကားထဲမှာရပ်ပြီးထိုင်နေလိုက်ပါတယ်။ဒါပေမဲ့တက်တူပေါင်းတွေကိုကင်ထားရင်တော့တက်တက်လိုက်နိုင်တယ်ပေါ့။ဥပမာမိုးချိုးထိလာနိုင်တယ်။အဲ့ဒီကြောင့်ကျွန်တော်တက်တူပေါင်းတွေမကင်ပါနဲ့။အင်းအပြင်မှာရှိလို့ရှိရင်ကျွန်တော်တက်ပင်အောက်တွေကိုရှောင်ရှားပါ။ဘာလို့တက်ပင်တွေကိုလှမ်းပြီးတော့ကျွန်တော်ခုနပြောဆိုပေါ့။မိုးချိုးပြစ်တိုင်းလေ။လမ်းမီတိုင်းတွေဘတ်စကားမှတ်တိုင်းတွေအောက်တွေမှာမနေရဘူး။ခြုံထူးတဲ့နေရာကိုရှောင်ပြီးတော့ပုံရမယ်။နော်ရေခူးနေဆိုရေတွေကနေထွက်ပါလေ။လေစီးနေလို့ဆိုရင်ချက်ချင်းမဲ့စိတ်ကန်းကိုကျွန်တော်သွားပါမယ်။စီးလက်ငင်းလိုက်ကြတယ်ပေါ့နော်။အဲ့တော့အကောင်းဆုံးကတော့ခုနကျွန်တော်တို့ပေါ့သတိထားရမှာပြက်စိတ်လက်တဲ့အချိန်မှာကိုယ်စပင်းတွေထောင်းတာပြီ။တက်သိန်းတွေထလာပြီဆိုတော့ဒါကိုယ်မိုးချိုးပြစ်ပုံလာလာရှိနေပြီဆိုရင်လက္ခဏာပဲ။အဲ့လိုချိန်ကဘာလို့ရမလဲဆိုရင်ခုနပြောတဲ့နေရာကနေခဲခြေလောက်နှစ်ဖက်ကိုဆုတ်ထားလိုက်ပြီးတော့ဥကောင်းကိုဒူကောင်းနဲ့လုံးလိုက်ထိုင်ချလိုက်ရမှာပေါ့ထိုင်ချပြီးတော့ကိုယ့်ရဲ့ဥကောင်းကိုဒူနှလုံးသားထဲမှာဝက်လိုက်ရမှာအကြီးနဲ့နည်းနဲ့နည်းနဲ့နေပြီးဖွက်ထားပြီးတော့အဲ့ဒီအနေထားနေရမှာလဲချမယ်အကြီးကိုလဲချတာကကျွန်တော်သိမချအောင်ခုနပြောလို့ပေါ့ချက်ချင်းမဲ့ဝိုးစုကိုထိသွားနိုင်တယ်ဘလောက်ထိဝက်ထားရမလဲဆိုပါတော့ကျွန်တော်ညစ်စစ်လက်တာကစက္ကန့်30အကဲမှာကြားလိုက်ရတယ်ဆိုရှင်ကိုကအဲ့ဒါမိနစ်30အထိအောင်နိုင်ဖွက်လောက်ပြီးအောင်လို့ဝက်နေရတာကိုနဲ့နီးနေတယ်ပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ခုထုတ်လွှင့်သွားတဲ့ကျမကြီးကဏ္ဍကို VOA မြန်မာပိုင်းရဲ့အင်တာနက် website ဖြစ်တဲ့ burmese.voanews.com မှာလည်းသရရှင်ဒီအချိန်မီဖတ်ရှုနားဆင်နိုင်ကြပါရရှင်။ကျမတို့တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့တိုင်းရင်းသတင်းအစီအစဉ်ကိုနေဆက်သတင်းတောက်တွေကစူးစီးတင်ပြမှာပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲမှုအပေါ်ရခိုင်အမျိုးသားပါတီကနေကန့်ကွက်ခဲ့ပါတယ်။မြစ်ကျနားမြို့အတွင်းတနတ်ထီမှန်တေဆုံသွားတဲ့ကချင်ចောင်းသားတဦးနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုတွေဖြစ်ပွားခဲ့တယ်ဆိုတာနဲ့ဒေသအတွင်းလူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ရှမ်းလူခွင့်ရေးဖွဲ့တွေကလည်းကမ္ဘာကုလသမဂ္ဂလူခွင့်ရေးအရာရှိ Miss Yan Healy နဲ့တွေ့ဆုံတင်ပြခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ မြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးစွဲဖို့ပြောဆိုမှုအပေါ်ဇွန်လ21ရက်နေ့မှာရခိုင်အမျိုးသားပါတီ ANP ကအကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံမှာမိသည့်အချိန်ကမှသုံးဆွဲမှုမရှိခဲ့တဲ့နာမည်တစ်ကိုသုံးဆွဲမှုဟာရခိုင်ပြည်နယ်ကိုဘင်္ဂလီတွေရဲ့မူရင်းဒေသအဖြစ်ပုံဖော်ရာရောက်တယ်လို့ဘင်္ဂလီတွေကိုနိုင်ငံသားစစ်စစ်ရေးရာမှာအခွင့်ကောင်းရနိုင်ဖို့အတွက်အချိန်ကိုက်လှုပ်ဆောင်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်ကိုးကွယ်တဲ့ဘာသာကိုအစွဲပြုပြီးလူမျိုးအမည်ခေါ်ဝေါ်သုံးစွဲမှုဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှ364နဲ့ညှိစွန်းနေတဲ့အတွက်ဘင်္ဂလီအရေးဖြစ်ရှင်းရမှာရလက်ကောင်းတွေထွက်လာမှာမဟုတ်ဘူးလို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ဇွန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့32ကြိမ်မြောက်လူအခွင့်အရေးညီလာခံမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းဖို့မြန်မာကိုယ်စားလှယ်ကတရားဝင်ပြောဆိုခဲ့ပါတယ်
။ကချင်ပြည်နယ်မြစ်ကြီးနားမြုပ်နယ်ထဲမှာကွန်ပျူတာတက်ကူကြောင်းတာတဦးနဲ့အစိုးရတပ်မတော်ဓာတ်တို့အကြားဖြစ်ပွားတဲ့ပြည်ပခန့်အတွင်းတနက်ပြစ်တက်ခံရတဲ့ကြောင်းသားကိစ္စနဲ့ပတ်သက်ပြီးကြောင်းသားတွေနဲ့လူထုတချို့ကနေဇွန်လ21ရက်နေ့ကစန္ဒထုတ်ဖော်မှုတရားဖြစ်ပွားခဲ့ပါတယ်။တေဆုံးတူမောင်ကွန်ဆိုင်အောင်ရဲ့ရုပ်အလောင်းကိုယာချီတဲ့ចောင်းသားနဲ့ပြည်သူတွေကမြစ်ကြီးနားရင်ခွဲယုံကနေမိသားစုနေအိမ်ကျွန်းပြင်သာရက်ကွက်အထိတည်ယူချီတက်ဆန္ဒပြခဲ့ကြပါတယ်အစိုးရရဲတပ်ဖွဲ့တွေကတော့လူငယ်၈ယောက်ကလုံခြုံရေးတပ်သားနှစ်ဦးကိုဝိုင်းပြီးထိုးကျိတ်နေတဲ့အချိန်အသက်ခံရတူမောင်ကွန်ဆိုင်အောင်ကတနက်လူရကနေကြီလွတ်ပြီးထိမှန်တေဆုံးသွားတာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့ဒီပိခတ်မှုနဲ့ပတ်သက်လို့အမြင်မျိုးမျိုးတွေထွက်ပေါ်နေပါတယ်ပြစ်ခတ်မှုနဲ့ပတ်သက်နေတဲ့တပ်မတော်ရဟန်းဦးကိုမြစ်ကြီးနားအမတ်တရဲစခန်းမှာထိန်းသိမ်းထားပါတယ
်27ရာစုပြည်လုံးညီလာခံအစည်းအဝေးနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ပါတီကနေချင်းနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးသူတို့ရဲ့သဘောထားဆန္ဒတွေကိုတောင်းခံသွားမှာဖြစ်ပါတယ်မကြာခင်ကျင်းပသွားမယ့်27ရာစုပြည်လုံးခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာပြည်နယ်တစ်ခုလူမျိုးတစ်ခုရဲ့အရေးမဟုတ်ပဲပြည်ထောင်စုတစ်ခုလုံးနဲ့သက်ဆိုင်တဲ့အတွက်ကြောင့်ချင်းနိုင်ငံရေးပါတီတွေအပြင်ချင်းအရက်ဖက်အဖွဲ့အစည်းတွေဘာသာရေးခေါင်းဆောင်တွေထံကနေသဘောထားဆန္ဒတွေတောင်းခံပြီးညီလာခံကျင်းပတဲ့အခါကျရင်တင်ပြပေးသွားမှာဖြစ်တယ်လို့ ZCD ပါတီအတွင်းရေးမှူးဥခင်ကမ်းလျံကပြောပါတယ်ရခိုင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတဲ့အခါမှာနိုင်ငံရေးပါတီအားလုံးပါဝင်တက်ရောက်ခွင့်ရှိခဲ့ကြပြီးမဲ့ယခု NLD အစိုးရသစ်လက်ထက်မှာတော့2015ရွေးကောက်ပွဲတုန်းကနိုင်ငံရေးပါတီတွေကသာတက်ရောက်ခွင့်ရှိတော့မှာဖြစ်ပါတယ်ZCD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆန္ဒနေမြေ6နေရာမှာအနိုင်ရရှိတဲ့တခုတီးသောချင်းနိုင်ငံရေးပါတီတခုဖြစ်ပါတယ်
မွန်ပြည်နယ်အစိုးရရဲ့ရတရားစီမံချင်းတဲ့အကောင့်ထဲပုံနေတဲ့ရွှေပြောင်းလို့ဓမ္မတွေကိုအိမ်ထောင်စုစည်းအသစ်ထုတ်ပေးတဲ့အစီအစဉ်ကိုပြန်လည်ရုပ်တင်ပေးဖို့မွန်မျိုးသားပါတီကနေမွန်ပြည်နယ်ဝန်ကြီးချုပ်ထံဇွန်လ20ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာတစ်ဆောင်ပေးပို့ထားပါတယ်။ရွှေပြောင်းလို့သားတွေဟာအချိန်တိုင်းရင်သူတို့နေရက်ကိုပြန်မှဖြစ်တဲ့အတွက်ယာယီနေထိုင်ခွင့်လက်မှထုတ်ပေးရုံနဲ့လုံလောက်တယ်လို့မွန်မျိုးသားပါတီထွေထွေအတွင်းရေးမှူးနိုင်လေဓမ္မကပြောပါတယ်။ပြည်နယ်တွင်တိုင်းရင်းတိုင်းလူမျိုးတွေတည်ရှိမှုလူ့ရဲ့အချိုးအစားပြောင်းလဲသွားစေမယ်ဆိုပြီးမွန်မျိုးသားပါတီဘက်ကကန့်ကွက်ခဲ့တာပါမွန်ပြည်နယ်တွင်ရွှေ့ပြောင်းလို့တမအများစုဟာအရာဝတီတိုင်းပဲခူးတိုင်းမကွေးတိုင်းဒေသကြီးကအများဆုံးဖြစ်ကြတယ်လို့2015ခုနှစ်စည်ရင်အရာ3သိန်းကနေ4သိန်းကျော်အထိရှိနိုင်တယ်လို့တကောင်စည်ရင်ပါရွှေ့ပြောင်းလူ့ရဲ့စည်ရင်အရာသိရပါတယ်
ကရင်တိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့ပြန်လည်ပေါင်းစည်းနိုင်ဖို့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်တဲကဒေသခံတွေတောင်းဆိုပြီးလူထုဆန္ဒခံယူပွဲပြုလုပ်ပါတယ် KNU KNLA PC စတဲ့ကရင်လက်နက်ကိုင်သုံးဖွဲ့ကပြန်လည်ပေါင်းစည်းနိုင်ရန်ဒေသခံတွေလိုလားပြီးတော့ KNU ရဲ့မူဝါဒတစ်ခုတည်းအောက်မှာအတူတကွလှုပ်ဆောင်စေချင်တယ်လို့ကော့ဂရိတ်မြို့နယ်လူထုခေါင်းဆောင်တဦးဖြစ်တဲ့မန်းမြအေးကပြောပါတယ်ဇွန်လ16ရက်နေ့ကပြုလုပ်တဲ့လူထုဆန္ဒခံယူပွဲဟာဒေသခံလူထု1000ကျော်ကနေပြန်နေပူးပေါင်းဖို့တောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကမ္ဘာကုလသမဂ္ဂလူ့အခွင့်ရေးအရာရှိ Miss Yahili ဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားရာလူခွင့်ရေးချိုးဖောက်မှုခံနေရတဲ့ရှမ်းမြောက်ဒေသမှာရှိတဲ့မြို့နယ်တချို့ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်သက်ခြင်းခံနေရပါတယ်။ဒီအခြေအနေမှာရှမ်းလူခွင့်ရေးအဖွဲ့တွေကလည်းဒေသတွင်လူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ Miss Yahili နဲ့တွေ့ဆုံတင်ပြခဲ့ပါတယ်။ဒီကြောင့်တော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်။
မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင်းဒေသခံတိုင်းရင်းသားတွေကလူခွင့်ရေးအမျိုးမျိုးချိုးဖောက်ခံနေရပါတယ်။မြန်မာနိုင်ငံဆိုင်ရာကပ္ပကူလတမကလူခွင့်ရေးအရာရှိမစ်ရန်ဟီလီနေနဲ့လူခွင့်ရေးချိုးဖောက်ခံနေရတဲ့ရှမ်းမြောက်ဒေသဘက်ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်တတ်ခြင်းခံနေရတဲ့အခြေအနေမှာရှမ်းလူငယ်ကူညီအဖွဲ့ကနေလူခွင့်ရေးချိုးဖောက်မှုခံနေရတဲ့အကြောင်းကိုမစ်ရန်ဟီလီထံတင်ပြခဲ့တယ်လို့ရှမ်းလူငယ်ကူညီရက်ကကိုစရဲဆိုင်အောင်မြင့်ဦးကပြောပါတယ်
ဒီကနေ့ရက်တရားစီမံကိန်းတွေကျွန်တော်တို့စံပုတ်တွေကြောင်းလုံးမှုတွေကြီးစားတယ်ပြီးရင်ကျန်စုစီစားတယ်ပြီးတော့ရှေ့ကျန်းတို့ဓမ္မတွေဘာလို့ရှေ့ကျန်းတို့ကားတွေကိုရန်စုလုပ်တဲ့စီစားတွေကကျွန်တော်တို့ကအများကြီးပြခဲ့တယ်ပြီးတော့ညပိုင်းကျတော့နော်ကျွန်တော်ကြောင်းမဲနဲ့နှန့်ခမ်းမှာဖြစ်တဲ့နေတဲ့ဟိုလက်တဲ့ပေါ်နေတဲ့ဒီလိုအဲရအောင်ချုပ်မှုရှေ့ကစီစားတွေပုံခဲ့တဲ့ဒီဖွဲ့ကိုဒီလိုကြားဒီကနေ့ဒီကနေ့ဒီဖွဲ့ကိုကြုံနေကြတာကြတော့ကျွန်တော်အနေနဲ့ဒါရစီရင်စွာအရေးပေးမှုတွေကျွန်တော်တို့တည်ရခဲ့ပါတယ်
NLD ဆိုရတဲ့လက်ထက်မှာရတရားစီမံကိန်းမှာပါဝင်တဲ့ရှေ့ပြောင်းနေထိုင်တဲ့အလို့သမားတွေကိုအိမ်ထောင်ဆုစင်းထုတ်ပေးတာတွေရှမ်းပြည်နယ်အတွင်းမြို့ဝင်ထွက်မှုဦးတွေဒေတာခံပါရာစာပေကိုရေးတားခွင့်မပြုဘဲပိတ်ပင်မှုတွေရှိနေတယ်လို့ဆိုင်အောင်မြင့်ဦးကဆိုပါတယ်ဒီလူခွင့်ရေးချိုးဖောက်ခံနေရတဲ့ဒေတာခံလူထုတွေအတွက်မစ်ရန်ဟီလီအနေနဲ့မြန်မာဆိုရနဲ့တပ်မတော်တို့တစုံတရာဖိအားပေးနိုင်လိမ့်မယ်လို့ဆိုင်အောင်မြင့်ဦးကမျှော်လင့်တယ်လို့လည်းပြောပါတယ်
ဒီ action တွေတော့ပိုင်းတော့စီကံကြီးဆီအောင်ကြီးတွေရဲ့ရရှိဖြစ်တဲ့အတွက်ဒီလိမ့်လာနိုင်တယ်လို့ပြောပြနေပါတယ်
မစ်ရန်ဟီလီဟာရှမ်းပြည်နယ်မြောက်ပိုင်းအတွင်းလာရှိုးမြို့ထိလေရင်နဲ့တွားရောက်ခွင့်ပေးပေမဲ့တကယ့်စစ်ရေးပဋိပက္ခဖြစ်နေတဲ့ကြောက်မဲကိုခိုင်နမ်ခမ်းမြို့နယ်ဘက်ကိုလုံခြုံရေးအရမြန်မာအာဏာပိုင်တွေကတွားခွင့်မပြုခဲ့ပါဘူးမစ်ရန်ဟီလီရဲ့ဒီတစ်ခေါက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်ဘက်ကိုလည်းရောက်ရှိတွားပြီးမြန်မာနိုင်ငံအနောက်ပိုင်းကလူမျိုးရေးပြည်ထနာကိုတွားရောက်လေ့လာမှတ်တမ်းယူခဲ့ပါသေးတယ်
ဆက်ပြီးတော့ပြည်သူလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းမွန်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်တွေနဲ့မေလ18ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲ။မွန်ပြည်နယ်အတွက်အစိုးရနဲ့လွတ်တော်ကြားအပြန်လန်ထိန်းချုပ်မှုအားနည်းနေပြီလား။ဒီအခြေအနေကိုမြင့်စနိုင်ကလည်းအခုလိုစူးစီးတင်ဆက်ထားပါရရှင်
။ပြည်သူလွတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံခဲ့တဲ့အခြေအနေကိုသထုံမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပြပါဗလွတ်တော်ကိုယ်စားလှယ်တွေရဲ့တာဝန်ဟာမေးကွန်းမေးဖို့အစိုးတင်ဖို့နဲ့ဥပဒေကြမ်းရေးဆွဲဖို့အတွက်သာဖြစ်ပြီးအစိုးရဝေဖန်တာထောက်ပြတာတွေဟာလွတ်တော်ကိုယ်စားလှယ်တွေရဲ့အလုပ်မဟုတ်ဘူးလို့ပြည်သူ့လွတ်တော်ဥက္ကဋ္ဌပြောသွားပါတယ်ဂျွန်လ18ရက်နေ့ကပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံထားတာနဲ့ပတ်သက်ပြီးကြက်မြောမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကအခုလိုပြန်ပြောပြပါတယ
်အစိုးရလွတ်တော်ဥပမာကျွန်တော်တို့ဝေဖန်တာလို့ဒီမှာထောက်ပြတာဒါကျွန်တော်တို့လုပ်ဖို့အစိုးရရဲ့ဝေဖန်တာဒီကကျွန်တော်တို့နဲ့အလှူတော်နဲ့အစိုးရကအတားအယဉ်ထိန်းချုပ်မှုချန်ပဲလဲပေါ့နော်ထိန်းချုပ်မှုဒါလူတွေထိန်းချုပ်လို့နေရမှာလေဒါဒီကသူတို့နေတဲ့အလုပ်ကမှကျွန်တော်တို့အနာပေါ်ဆက်လုပ်နေတာ
ပြည်သူ့လွှတ်တော်ဥက္ကဋ္ဌလာရာဟာမွန်ပြည်နယ်ဆိုရနဲ့မွန်ပြည်နယ်လွှတ်တော်အကြားပတ်သက်မှုရှိနေတဲ့အနေအထားကြောင့်ဆိုပြီးဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကအခုလိုပြောပါဗျာ။မွန
်ပြည်နယ်ကလွှတ်တော်ကဆိုရကအပတ်ပြီးတော့သုံးဦးသုံးပြည့်ဆုပြီးတော့ပြည်ပြည်ညီနိုင်ပြီးပြည်နယ်အတွက်ကောင်းတဲ့ပေါ်ပါလားတဲ့
ပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေမွန်ပြည်နယ်လွှတ်တော်ကိုလာပြီးတော့လက်ညွန်ချက်ပေးသွားတာနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ဟာပြည်သူ့လွှတ်တော်ရဲ့လက်အောက်ခံဖြစ်သွားပြီလားမွန်ပြည်နယ်လွှတ်တော်ဟာမွန်ပြည်နယ်အစိုးရရဲ့လုပ်ငန်းဆောင်တာတွေကိုထိန်းချုပ်ပိုင်ခွင့်မရှိဘူးလားဆိုတာမျိုးမွန်ပြည်သူတွေအကြမ်းမှမေးခွန်းထုတ်စရာဖြစ်လာနေခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါ။ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲဖို့မြန်မာအစိုးရရဲ့ပြောဆိုမှုအပေါ်ရခိုင်အမျိုးသားပါတီ ANP ကနေကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့အတွင်းတနတ်ထိမှန်တည်ဆုံသွားတဲ့ចောင်းသားတဦးနဲ့ပတ်သက်ပြီးចောင်းသားတွေနဲ့လူထုတချို့ကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တောက်ကြနေနေခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုတဆုံးလေး American တခွင်သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောတာရှင်များခင်ဗျာ။အိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမူဒီဟာမကြာသေးခင်ကပဲဝါရှင်တန်ဒီစီမြို့တော်ကို၃ရက်ကြာတရားဝင်လေပတ်ခီးဖြစ်လာရောက်တည်ပတ်ခဲ့ပါတယ်။ခီးစဉ်အတွင်းအမေရိကန်စီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အပြင်လွှတ်တော်မှလည်းမင်းကွန်းပြောဆိုခဲ့တယ်လို့သမ္မတဘရက်အိုဘားမားနဲ့နိုင်ငံခြားဆက်ဆံရေးဆွေးနွေးခဲ့ကြပါတယ်။ဒါဆိုရင်ခေါင်းဆောင်နှစ်ဦးကြားတတိယကြိမ်ထိပ်တီးတွေ့ဆုံမှုဖြစ်တယ်လို့ကမ္ဘာအကြီးအမားဆုံးဒီမိုကရေစီတိုင်းပြည်နှစ်ခုကြားမိဖက်ဆက်ဆံရေးအားကောင်းနေမှုကိုထင်ဟပ်ပြသနေတာလည်းဖြစ်ပါတယ်။တွေ့ဆုံဆွေးနွေးမှုအပြီးအမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့ကြားကဏ္ဍတော်တော်များများမှ၄နှစ်တဲ့နက်ဆိုင်နဲ့အတူတကွပူးပေါင်းဆောင်ရွက်မှုတွေရှိနေပြီဖြစ်ကြောင်းသမ္မတဘရက်အိုဘားမားကမှတ်ချက်ပြုပြောဆိုခဲ့ပါတယ်။ပဲရစ်မှာတမိုင်းဝင်ဥတုရာသီပြောင်းလဲမှုဆိုင်ရာသဘောတူညီမှုရရှိဖို့အတွက်ကြိုးပမ်းအားထုတ်တဲ့နေရာမှာအိန္ဒိယနိုင်ငံဘက်ကကူညီမှုပေးခဲ့တဲ့အခမ်းအနားကိုသမ္မတအိုဘားမားကရည်ညွှန်းပြီးတော့အကောင့်ထဲဖော်နိုင်မှုအတွက်နှစ်နိုင်ငံစလုံးအနေနဲ့တန်တိထံချမှတ်လှုပ်ဆောင်နိုင်ခဲ့မှုကိုလည်းအတိအမှတ်ပြုပြောဆိုခဲ့ပါတယ်။ခေါင်းဆောင်တွေအနေနဲ့လည်းအခုနှစ်အတွင်းသဘောတူညီမှုကိုဘယ်လိုဆက်လက်ပြီးတော့အကောင့်ထဲဖော်နိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။ခေါင်းဆောင်နှစ်ဦးဟာ2016ခုနှစ်မွန်ထရီယယ်သဘောတူစာချုပ်မှာကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ဟိုက်ဒရိုဖလူရိုကာဗွန်ဒရပောင်ပါဝင်မှုနဲ့ပတ်သက်တဲ့ပြင်ဆင်ချက်ပြုလုပ်နိုင်ရေးအတွက်ဆောင်ရွက်နိုင်မှုအပြေရှာခဲ့ကြပါတယ်။နှစ်နိုင်ငံကြားပြုလုပ်နေတဲ့အရက်ဖက်သုံးနျူကလ িয়ার စွမ်းအင်အခြေအနေနဲ့ပတ်သက်ပြီးတော့ဖြစ်ထွန်းတိုးတက်မှုတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။နောက်ပြီးအိန္ဒိယနိုင်ငံအတွင်းတန်းနဲ့ချီတဲ့လူတွေအတွက်စိတ်ချရပြီးတပ်ဆင်တဲ့လျှက်စစ်တအားရရှိဖို့အတွက် Westinghouse အနုမြူဓာတ်ပေါင်းမှု6ခုစတင်တည်ဆောက်နေမှုကိုကြိုးဆိုခဲ့ကြပါတယ်။အိန္ဒိယနိုင်ငံအနေနဲ့နျူကလ িয়ার ထုတ်လို့ရောင်းချတဲ့အုပ်စုအတွင်းပါဝင်လာမှုပေါ်အမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်။ဒီဖွဲ့ဟာနျူကလ িয়ার လက်နက်ထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ကုန်ကျန်းပစ္စည်းတွေလွှဲပြောင်းခြင်းပြည်ပကိုတင်ပို့မှုစတာတွေကိုထိန်းချုပ်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်မှုတိုးပွားမလာအောင်ရည်ရွယ်လှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံစလုံးအနေနဲ့အဓိကဦးစားပေးလှုပ်ဆောင်ဖို့ဆုံးဖြတ်ထားချက်ကတော့စီးပွားရေးအခွင့်အလမ်းတွေပုံမတိုးတက်ကောင်းမွန်လာအောင်မြင့်တင်ပေးရေးနဲ့ဆင်းရဲနွမ်းမမှုလျော့ပါစေရေးဖြစ်ပါတယ်။သူနဲ့ဝန်ကြီးချုပ်မိုဒီတို့နှစ်ဦးဟာကုန်သွယ်မှုနဲ့နှစ်နိုင်ငံစလုံးလူငယ်တွေအလုတ်ကန်တွေတိုးတက်ပေါ်ဆောင်ပေးရတဲ့ပူပေါင်းဆောင်ရွက်ရေးကိစ္စတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့သမ္မတဥဘာမကပြောပါတယ်။ဒေတာရင်းမှာအရေးကြီးတဲ့လုံခြုံရေးနဲ့တက်ဆိုင်တဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုတို့မှာညီညာရေးဒီမိုကရေစီရေးစီးရေးထက်ညီညာနဲ့တန်တမာနီလန့်အသုံးပြုအပြေရှာရေးစားတဲ့ကိစ္စရပ်တွေမှာတူညီတဲ့သဘောထားအမြင်တွေရှိကြတယ်လို့သမ္မတဥဘာမကပြောလိုက်ပါတယ်။နိုင်ငံတကာနယ်ပယ်မှာကျွန်ုပ်တို့အတူတကွလက်တွဲလုပ်ကင်ကြမယ်ဆိုရင်တိတာထင်ရှားတဲ့တူးတက်ဖြစ်ထွန်းမှုတွေရရှိနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။သမ္မတဥဘာမားနဲ့ဝန်ကြီးချုပ်မိုဒီတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုဟာမဟာဗျူဟာအရတူညီတဲ့သဘောထားအမြင်တွေတိုးမြလာကြောင်းနဲ့နှစ်နိုင်ငံစလုံးလူညိုရေးနဲ့အေဂျန့်တာယာဝပြောစီရေးအတွက်ဆက်လက်ပြီးတော့နီနီကကပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ရကြောင်းဖော်ပြထားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြမှာပါရှင်
။ဗြိတိန်နိုင်ငံဥရောပသမဂ္ဂတွေကနေခွဲထွက်မထွက်တမန်ဝင်ပြည်လုံးချက်ဆန္ဒခံရွက်ကိုကြက်တပရေးနေမှာမဲပေးမှုတွေပြီးဆုံးသွားပါပြီ။လူဝင်မှုကြီးကြပ်ရေးအချုပ်ချာအာဏာပိုင်ဆိုင်မှုလုံခြုံရေးနဲ့ဗြိတိန်နိုင်ငံအနာဂတ်စီးပွားရေးဆိုင်ရာကဏ္ဍမျိုးစုံမှုကိုရိုက်ခတ်မှုရှိနေတဲ့အဖြစ်ထွက်လာမယ်။ဒီဆန္ဒခံရွက်ရလကိုတောက်ကြနဲ့စောစောမှသိရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှအထောက်ထားမဲ့ပြောင်းရွှေ့နေထိုင်တဲ့တန်းနဲ့ချီတဲ့သူတွေကိုမှောင်းထုတ်မဲ့ကိစ္စရွှေ့ဆိုင်းရင်သမ္မတအိုဘားမားရဲ့အစီအစဉ်ဟာပြည်ထောင်စုတရားရုံးချုပ်မှာဆုံးဖြတ်ချက်မချနိုင်ခဲ့တဲ့အတွက်ရှင်းမတိုးနိုင်ဖြစ်သွားပါတယ်။လူဝင်မှု policy အပြောင်းအလဲတွေလွှတ်တော်ကအတည်ပြုဖို့ညှင်းဆန်ခဲ့ပြီးတဲ့နောက်မှာသမ္မတရဲ့အုပ်ချုပ်ရေးအမိန့်နဲ့အကောင့်ထည့်ဖို့ကြိုးပမ်းမှုကိုအောက်ရုံးကပယ်ချတာဖြစ်ပါတယ်။ထိုင်းနိုင်ငံကို၃ရက်ကြာခီးသွောက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကခီးစဉ်ပထမနေ့မှာကြာတဲ့ပရင်းနေ့မှာမြန်မာရွှေ့ပြောင်းအလို့သမားအများစုနေတဲ့မဟာချိုင်ကိုသွားရောက်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကဒီကနေ့တောက်ကြံနေမှာတော့ထိုင်းတက္ကသိုလ်ကျောင်းသားတွေနဲ့တွေ့ဆုံမှုရှိတယ်လို့ထိုင်းဝန်ကြီးချုပ်ပရန်ယုချာအိုချာနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ဆိုင်ရာအထုကိုယ်စားလှယ်မစ်ရန်ဟင်းလီဟာဒုတိယနေ့ခီးစဉ်ဖြစ်တဲ့စစ်တွေမျိုးမင်းကန်ရက်ကွက်ကရခိုင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။ကဘာပေါ်ကအသက်15နှစ်နဲ့64နှစ်ကြားလူပေါင်းတန်ပေါင်း250လောက်ဟာ2014ခုနှစ်မှာအနည်းဆုံးမူရစေတစ်ကြိမ်သုံးဆွဲတယ်လို့ကုလသမဂ္ဂအစိုးရကပြောပါတယ်။
ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်။
ဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲကောင်းပါအင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါရဲ့ရှင် VOE မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.